Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American တန်မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်မတ်လ17ရက်ဗုဒ္ဓဟူးနေ့မနေ့ဖက်အတန်လွှင့်အစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ32 40 48တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာတော်ရရှင်အားလုံးရွှေလန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ဆံမိုးဝေပါအခုမနေ့ခင်းအစီအစဉ်တွေကိုတာဝန်ယူပြီးတော့တင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
ကျွန်တော်ကတော့ဇောင်းမလိုက်ပါဒီမနေ့မှာထူးခြားတဲ့သတင်းတွေကတော့တူရကီနိုင်ငံနယ်စပ်မှာရှိတဲ့အစ္စလာမစ်စစ်သေးကြွတွေရဲ့အကျဉ်းထောင်ကနေအကျဉ်းသား80ထွက်ပြေးလွတ်မြောက်သွားပါတယ်အမေရိကန်အထက်လွှတ်တော်အမတ်တွေကအီရန်ကိုအိတ်ဖွင့်ပေးစာရေးလိုက်တဲ့အကိုကြည်ချင်းအပြင်အမေရိကန်တွေဟာယုံကြည်လို့မရဘူးဆိုတာပြသလိုက်တာပဲလို့အီရန်အစိုးရကပြောပါတယ်လေဗရန်မှာចောင်းသားတပိတ်ကိုမြန်မာအစိုးရကအကြမ်းဖက်ဖြိုခွင်းလိုက်တဲ့အပေါ်နိုင်ငံတကာကပြစ်တင်ဝေဖန်မှုတွေထွက်ပေါ်နေပါတယ်ဒီလိုမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမှတ်အင်ဂျင်နိုင်တဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ကောင်းပါပြီခင်ဗျာအခုလိုနောက်ဆုံးရသတင်းတွေတင်ပြပြီးမှနားဆင်ကြရမယ်ထဲမှာဆိုရင်တော့
But we urge the government of Burma to respect the right of protesters to assemble peacefully as a means of expressing their views.
ဆန္ဒပြကြောင်းသားတွေပေါ်အင်အားသုံးဖြိုခွဲလိုက်တာနဲ့ပတ်သက်ပြီးတော့အမေရိကန်နိုင်ငံသားရေးဌာနရဲ့ပြောခွင့်ရသူကပြောဆိုသွားတာဖြစ်ပါတယ်။ဒါအပြင်ရဲတွေကလိုက်လံရိုက်နှက်ဖမ်းဆီးနေရကနေထွက်ပြေးတိမ်းရှောင်နေရတဲ့ကြောင်းသားတအုပ်နဲ့ဆက်သွယ်မေးမြန်းထားတာဒီဖြစ်ရပ်ပေါ်လွတ်တော်ကိုယ်စားလှယ်တွေနဲ့တိုင်းရင်းသားခေါင်းဆောင်တွေရဲ့အမြင်သဘောထားWashington DC မြန်မာတန်ရုံးရှိကဆန္ဒပြပွဲစတာတွေကိုတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာနောက်ပိုင်းမှာတော့ဓာတ်ရိုက်လေးလှိုင်းဆွေးနွေးခန်းကိုလည်းပြန်လည်ထုတ်လွှင့်ဖို့ရှိပါတယ်အခုရင်ဆုံးတော့ဗုဒ္ဓဟူးနေ့ထိပ်တန်းရောက်နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလှိုင်နဲ့မတ်အင်ဂျင်နိုင်တို့ကပြောပြကြပါလိမ့်မယ်ခင်ဗျာ
တူရကီနိုင်ငံနယ်စပ်မှာရှိတဲ့ IS အစ္စလာမစ်စစ်သွေးကြွတွေရဲ့အကျဉ်းထောင်ကနေမကြသေးခင်ကဖမ်းဆီးခံခဲ့ရတဲ့ကပ်လူမျိုးစုတပ်ခိုက်ရေးသမားတွေအပါအဝင်အကျဉ်းသား80လောက်ထွက်ပြေးလွတ်မြောက်လာတယ်လို့စီးရီးယားနိုင်ငံအရှေ့မြောက်ပိုင်းဒေသမှာရှိတဲ့နိုင်ငံရေးတပ်ကြွလှုပ်ရှားသူတွေကပြောပါတယ်။ပြန်ဘက်စီးရီးယားတပုံအဖွဲ့က El Bab ဆိုတဲ့အဲ့ဒီအကျဉ်းစခန်းကိုအင်္ဂါနေ့ကတိုက်ခိုက်တာမှာထောင်အဆောင်တွေကစင်ကလျားဖြစ်နေတဲ့အချိန်အကျဉ်းသားတွေလွတ်မြောက်ရေးအတွက်ဒေသခံနိုင်ငံရေးလှုပ်ရှားသူတွေကကူညီဆောင်ရွက်ပေးခဲ့တယ်လို့ဆိုပါတယ်။အကျဉ်းထောင်မှာဖြစ်သွားခဲ့တဲ့တိုက်ပွဲတွေကြောင့် IS အဖွဲ့ဝင်အနည်းဆုံး10ယောက်လောက်သေဆုံးသွားကြောင်းစီးရီးယားသမ္မတဖြိုချရေးအတွက်တပ်ဖွဲ့ဝင်နေတဲ့အဖွဲ့လည်းဖြစ်အနောက်နိုင်ငံတွေကကြောရောနောက်ခံပေးထားတဲ့အဖွဲ့လဲဖြစ်တဲ့ Syria အမျိုးသားညွန့်ပေါင်းအဖွဲ့ကပြောပါတယ်ထွက်ပြေးလွတ်မြောက်သွားတဲ့အကျဉ်းသားတွေကို IS အဖွဲ့ကတိုင်တက်ဆင်းလိုက်ရှာနေတယ်လို့ El Bab မြို့ကနေကသူ့ကိုပြောကြောင်းတူရကီနိုင်ငံအတွင်းမှာလက်ရှိရောက်နေတဲ့ El Bab မြို့ကတူကပြောပါတယ်ဒါဟာ IS အဖွဲ့ထိန်းချုပ်ထားတဲ့နေမြေအတွင်းအကြီးဆုံးထောင်ပေါက်ပြေးမှုဖြစ်တယ်လို့ဆိုပါတယ်
အီရန်အစိုးရနဲ့ရနိုင်ဖို့အလားအလာရှိတဲ့နျူကလ িয়ার သဘောတူညီမှုဟာသမ္မတအိုဘားမားရာထူးသက်တမ်းကုံဆုံးသွားပြီးတဲ့နောက်ပြတ်ပြဲသွားနိုင်တယ်လို့ American Republican အထက်လွှတ်တော်အမတ်အုပ်စုတစုကတတိပေးတဲ့အကြောင်းကြားစာဟာ American ပြည်ထောင်စုအနေနဲ့ယုံကြည်စိတ်ချရမှုမရှိဘူးဆိုတာကိုပြသရာရောက်တယ်လို့အီရန်နိုင်ငံသားရေးဝန်ကြီးကအင်္ဂါနေ့ကပြောလိုက်ပါတယ်။ American လွှတ်တော်အမတ်49ဦးထံကပေးပို့ထားတဲ့စာဟာအရင်ကအစင်လာမရှိဘဲတန်တမာရေးနီးလန်းလည်းမကြတဲ့အပြင်လက်တွေ့မှာအမေရိကန်ပြည်ထောင်စုကိုအီရန်ကယုံကြည်စိတ်ချလို့မရဘူးဆိုတာကိုပြသရာရောက်တယ်လို့အီရန်နိုင်ငံသားရေးဝန်ကြီးမိုဟာမက်ဂျာဗက်ဇာရစ်ကအီရန်ရဲ့ထိတ်တန်းဘာသာရေးအဖွဲ့ဖြစ်တဲ့ကျွမ်းကျင်ပညာရှင်များအုပ်စုကိုတီရီဟန်မြို့တော်မှာပြောကြားလိုက်ပါတယ်တနင်္လာနေ့ကအထက်လွှတ်တော်အမတ်တွေပေးပို့တဲ့စာရဲမှာအီရန်အစိုးရနဲ့သမ္မတအိုဘားမားဆေးဆက်ညှိနှိုင်းနေတဲ့သဘောတူညီမှုမှန်သမျှဟာ2018ခုနှစ်အစောပိုင်းမှာသူရာဒူးသက်တမ်းကုံဆုံးတဲ့အထိတာခံမှဖြစ်တဲ့အကြောင်းတတိပေးထားတာပါအခြားအစိုးရတွေနဲ့အမေရိကန်ရဲ့နိုင်ငံသားဆက်ဆံရေးအားလုံးနှီးပါးကိုနိုင်ငံရဲ့သမ္မတတွေနဲ့တန်တမန်တွေကဥဆောင်ချမှတ်ခဲ့ကြတာဖြစ်ပြီးလွှတ်တော်အမတ်တွေရဲ့အခုလိုဂျားဝင်ဆွတ်ဖက်မှုဟာMr. Obama ထံကနေမကျေနပ်မှုတွေထွက်ပေါ်စေပါတယ်။နျူကလ িয়ার သဘောတူညီမှုကိုစန့်ကျင်တဲ့ American လွှတ်တော်အမတ်တချို့ဟာအီရန်မှာရှိတဲ့ဘာသာရေးအယူဝါဒပြင်းထန်သူတွေနဲ့တပြေးညီခံယူချက်တူညီတဲ့အကြောင်း Mr. Obama ကပြစ်တင်ပြောဆိုခဲ့ပါတယ်ရှင်
။ Russia နိုင်ငံဘက်ကစစ်လက်နက်ဒီအလုံးအရင်းနဲ့ဝင်လာနေတဲ့အတွက် Ukraine နိုင်ငံရှေ့ပိုင်းမှာမကြသေးခင်ကစစ်ဖြစ်သွားခဲ့တဲ့ဒေသနဲ့ Crimea ဒေသတွေမှာနေထိုင်နေကြတဲ့ပြည်သူတွေအနေနဲ့အကြောက်တရားနဲ့နေထိုင်နေကြရကြောင်းဥရောပဆိုင်ရာအမေရိကန်ထိတ်တန့်တန်တမာကပြောကြားလိုက်ပါတယ်။လွန်ခဲ့တဲ့ရက်အနည်းငယ်အတွင်းရုရှားဘက်ကတင်ကားတွေတန်ကြပ်ကားတွေအမြောက်တွေယူကရိန်းနိုင်ငံဘက်အခြားကိုအလုံးအင်းနဲ့လာရောက်နေကြောင်းရောက်လာနေကြောင်းအထက်လွှတ်တော်နိုင်ငံသားဆက်ဆံရေးဌာနမှပြုလုပ်တဲ့အကြမ်းနာပွဲအတွင်းလက်ထောက်နိုင်ငံသားရေးဝန်ကြီး Victoria Nuland ကအင်္ဂါနေ့မှာအဲ့ဒီလိုပြောကြားလိုက်တာပါ။ရုရှားနဲ့ရုရှားလိုလာတဲ့ခွဲထွက်ရေးသမားရုပ်သေးတွေဟာပြောမပြလောက်တဲ့အကြမ်းဖက်မှုတွေလူရဲ့ဖြစ်စီမှုတွေပြုလုပ်ခဲ့ကြောင်းဒါဟာရုရှားအစိုးရကဖန်တီးတဲ့ပဋိပက္ခဖြစ်ပြီးအဲ့ဒီလူရဲ့ဖြစ်အောင်ရုရှားနိုင်ငံသားတွေရဲ့ဗန္ဒာငွေတွေကိုအသုံးပြုပြီးတင်ကားတွေလက်နက်ကြီးတွေ ငွေကြေးအထောက်ငွေကြေးတွေထောက်ပံ့ပေးခဲ့ကြောင်းလည်းလက်ထောက်နိုင်ငံခြားရေးဝန်ကြီးဗစ်တိုးရီယာနူလန်ကပြောပါတယ်ရုရှားနယ်စပ်နီးမှာရှိတဲ့ခွဲထွက်ရေးသဘုံအဖွဲ့တွေနဲ့ဖြစ်နေတဲ့တိုက်ပွဲတွေမှာအသုံးပြုဖို့ယူကရိန်းအစိုးရကိုအမေရိကန်ပြည်ထောင်စုအနေနဲ့စစ်လက်နက်တွေထောက်ပံ့ပေးမယ်မပေးဘူးဆိုတာတော့မဆုံးဖြတ်ရသေးကြောင်းလက်ထောက်နိုင်ငံခြားရေးဝန်ကြီးနူလန်ကပြောပါတယ်
အမေရိကန်နိုင်ငံသားဝင်ကြီးဟောင်းဟီလာရီကလင်တန်ကတူတာဝင်ထမ်းဆောင်နေစဉ်ကာလတီချာအီးမေးလ်အကောင့်နှစ်ခုခွဲပြီးအသုံးပြုခဲ့ရင်ပိုးပြီးတင့်တော်မှာဖြစ်တဲ့အကြောင်းပြောကြားပြီးသူ့အနေနဲ့ဘာမှအမှားအယွင်းမကျူးလွန်ခဲ့တဲ့အကြောင်းအင်ကာနီကပြောပါရယ်မစ္စစ်ကလင်တန်အနေနဲ့တရားဝင်ဆက်သွယ်ရေးသားမှုများမှာအစိုးရထံကအီးမေးလ်လိပ်စာအစားသူ့ရဲ့ကိုယ်ပိုင်အီးမေးလ်တစ်ခုတည်းကိုသာအသုံးပြုခဲ့တဲ့အကြောင်းနယူးယောက်တိုင်းစ်သတင်းစာကဖော်ပြခဲ့ပြီးတဲ့နောက်ပိုင်းဒါဟာသူ့ရဲ့ပထမဦးဆုံးအကြိမ်လူသိရှင်ကြားကောက်ချက်ကြပြောဆိုမှုဖြစ်ပါတယ်လီဗျာနိုင်ငံဘန်ဂါဇီမြို့မှာအမေရိကန်ကောင်စစ်ဝင်ယုံအကြမ်းဖက်တိုက်ခိုက်ခံရမှုအပါအဝင်အခြေတည်အငင်းပွားပွေရာအီးမေးလ်နဲ့ရေးသားဆက်သွယ်မှုတွေနဲ့ဒီဖုံးကွယ်မှုသူ့အနေနဲ့စ조사တာဖြစ်တယ်လို့ဝေဖန်သူတွေကဆွဆွဲခဲ့ကြတာပါသူ့အနေနဲ့အီးမေးလ်အကောင့်တစ်ခုတည်းကိုသာအသုံးပြုရခြင်းမှာပိုးပြီးအဆင်ပြေတဲ့အကြောင်းတီချာဆက်ကရီယာနှစ်ခုကိုယူဆောင်သွားဖို့မလိုလားတဲ့အတွက်ဖြစ်တယ်လို့ Mrs. Clinton ကအင်ကာနီကပြောပါတယ်သူ့အနေနဲ့အီးမေးလ်အကောင့်နှစ်ခုထားပြီးတယ်လီဖုန်းနှစ်လုံးတည်ဆောင်တာပိုးပြီးကောင်းမယ်လို့အခုသူ့အနေနဲ့စဉ်းစားမိတဲ့အကြောင်း Mrs. Clinton ကပြောပါတယ်အမေရိကန်နိုင်ငံသားရဲ့ဌာနရဲ့အစည်းအဝေးတွေအရသူ့အနေနဲ့အီးမေးလ်အကောင့်တစ်ခုတည်းသုံးခွင့်ရှိတာကိုညင်းလို့မရနိုင်တဲ့အကြောင်းလဲဆိုပါတယ်သူရာထူးတက်တန်းကုံဆုံးချိန်မှာအလုံးနဲ့ပတ်သက်တဲ့အီးမေးလ်ပေါင်းစာမျက်နှာ 9,500 ကိုနိုင်ငံသားရေးဌာနကိုအပ်ခဲ့တဲ့အကြောင်းသူကပြောပါတယ်ရှင
် UAE အမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618ကနဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1500ကနေထုံလွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြေညာပေးနေတာပါခင်ဗျာဘကုတ်တိုင်းလက်ပတန်းမြို့မှာပညာရေးဥပဒေပြင်ဆင်ရေးဆွဲရတဲ့အငြင်းညာဆန္ဒပြနေကြတဲ့ပြမကျောင်းသားတပိတ်စခန်းကိုလူညိုရေးတပ်ဖွဲ့တွေကအင်္ဂါနေ့မှာအင်အားသုံးဖြိုခွင်းခဲ့ပါတယ်။လုံနေတပ်ဖွဲ့တွေရဲတွေကနံပါတ်ဒုတ်တွေနဲ့လိုက်ရိုက်နေတဲ့ပုံတွေလက်နေမဲ့ကျောင်းသားလူငယ်တွေကိုရဲတပ်ဖွဲ့ကအလုံးရင်းနဲ့ရိုက်နေတဲ့ပုံတွေလည်းအင်တာနက်လူမှုကွန်ရက်တွေမှာပြန့်နှံ့နေပါတယ်။ကျောင်းသားတွေအနေနဲ့ခွင့်ပြုချက်မရဘဲရန်ကုန်မြို့ကိုချီတက်ဖို့စီစဉ်နေတဲ့အချိန်မှာအဲ့ဒီလိုအကြမ်းဖက်ဖြိုခွင်းမှုတွေဖြစ်သွားခဲ့တာလို့ဆိုပါတယ်။မြန်မာအာဏာပိုင်တွေကငြင်းကြမ်းစွာဆန္ဒပြသူတွေကိုအဲ့ဒီလိုအကြမ်းခွက်ဖြိုခွင်းလိုက်တဲ့အပေါ်အမေရိကန်ပြည်ထောင်စုကပြင်းထန်စွာရှုံချကြောင်းနိုင်ငံရေးဌာနပြောခွင့်ရအမျိုးသမီးဂျန်ဆာကီကမလ10ရက်နေ့မှာပြုတ်လုတဲ့တင်းစားရှင်းလင်းပွဲအတွင်းထက်သွင်းပြောကြားလိုက်ပြီးအမေရိကန်လွှတ်တော်အမတ်တွေဖြစ်ကြတဲ့ဂျိုးခရော်လီနဲ့စတိဗ်ချာဘော့တို့ကလည်းဒါဟာရက်စက်ကြမ်းကြုတ်တဲ့လုပ်ရဖြစ်ကြောင်းကြေညာချက်ထုတ်ပြန်ပြောကြားလိုက်ကြပါတယ်။အင်္ဂါနေ့ကပြုတ်လုတဲ့ကုလသမဂ္ဂရဲ့ပုံမှန်တင်းစားရှင်းလင်းပွဲအတွင်းမှာလည်းငြင်းငြမ်းစွာချီတက်ဆန္ဒပြခွင့်ကိုကုလသမဂ္ဂအနေနဲ့အစဉ်တစိုက်အသေးမှပြုကြောင်းအတွင်းမှုချုပ်ရဲ့ပြောခွင့်ရစတီဖန်ဒူဂျာရစ်ကထက်သွင်းပြောကြားသွားပါတယ်။Amnesty International နဲ့နိုင်ငံတကာလူငင်းချမ်းသာကွင်းအဖွဲ့ကြီးကလည်းငင်းကြံစွာဆန္ဒပြသူတွေကိုအာဏာပိုင်တွေဘက်ကအင်အားသုံးဖြိုခွင်းခဲ့တဲ့လောက်ရဟာနိုင်ငံတကာဥပဒေကိုချိုးဖောက်ရာရောက်တယ်လို့ပြောကြားလိုက်ပြီး EU ဥရောပသမဂ္ဂနဲ့ Britain နိုင်ငံတို့ကလည်းမြန်မာအစိုးရရဲ့လောက်ရကိုပြစ်တင်ဝေဖန်လိုက်ကြပါတယ်
။မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေတွေကိုလက်တွေ့လေ့လာသုံးသပ်ဖို့အတွက် 2015 January လကမြန်မာနိုင်ငံကိုဒုတိယအကြိမ်တွားရောက်ခဲ့တဲ့ကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်Miss Yahili ကမက်လာ9ရက်နေ့ကအစီရင်ခံစာထုတ်ပြန်လိုက်ပါတယ်။ပိုပြီးတာဝန်ခံပြီးပွင့်လင်းတဲ့အစိုးရဖော်ဆောင်ဖို့အပါအဝင်ဒီမိုကရေစီနဲ့ပြုပြင်ပြောင်းလဲမှုတွေကိုပြုလုပ်ဖို့သမရဦးသိန်းစင်ကသူ့ရဲ့သမရတက်တန်းအစမှကတိတွေပေးခဲ့တဲ့အကြောင်းပေါ်လွတ်လပ်တဲ့သတင်းမီဒီယာအပြင်လူထုကိုသဘောထားအမြင်ထုတ်ဖော်ခွင့်ပြုဖို့2012ခုမက်လာကစပြီးတိုးတက်တဲ့ပြုပြင်ပြောင်းလဲမှုတွေတွေ့ခဲ့ရပေမယ့်သူပထမအကြိမ်တွားရောက်ခဲ့တဲ့2014ဇူလိုင်လကထဲအခုအခါဒီမိုကရေစီအခွင့်အရေးတွေကန့်သက်ချုပ်ချယ်မှုတွေဟာတိုးလာပြီးတော့အခြေအနေတွေပိုးပြီးဆိုးရွားလာတာတွေ့ရတဲ့အကြောင်းသူ့ရဲ့အစဉ်ခံစာမှာထောက်ပြထားပါတယ်။2012ခုနှစ်ကစလို့မြန်မာနိုင်ငံအနေနဲ့တည်တာတဲ့အပြောင်းလဲတွေဖော်ဆောင်ခဲ့တာတွေ့ရပေမဲ့လို့လေအစိုးရအနေနဲ့နောက်ပြန်ဆုတ်နေတဲ့အရေးလက္ခဏာတွေဆက်လက်တွေ့နေရပြီးခွဲခြားဆက်ဆံမှုနဲ့တိုင်းရင်းသားပဋိပက္ခနဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်မှုတွေတိုးနေတဲ့အကြောင်းလဲဖော်ပြထားပါတယ်။ဥမာတစ်ခုကတော့မယုံကြည်မှုတွေရန်လိုမှုတွေတိုးနေတဲ့ပတ်ဝန်းကျင်တစ်ခုကိုသူလေ့လာခဲ့ရပြီးသူ့ရဲ့အခီးစဉ်အစုံမှာနိုင်ငံကျော်ဖုန်ကြီးတစ်ပါးကသူ့ပေါ်ရင်းတီတီတိုက်ခိုက်ပြောဆိုတဲ့အကြောင်းကိုပါထောက်ပြခဲ့ပါတယ်။ဒီ သူ့ရဲ့အစီရင်ခံစာနဲ့ပတ်သက်ပြီးတော့နောက်လဧပြီလမှာကျင်းပမယ့်ကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှာတင်သွင်းမှာဖြစ်ပါတယ်ရှင
်ကိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုကုစော်ဝင်းလှိုင်နဲ့မတ်အင်ဂျင်နိုင်တို့ကြီးညာသွားကြတာဖြစ်ပါတယ်ခင်ဗျာ။ကြီးညာဆက်ပြီးတော့သတင်းလွှာတွေကိုတင်ဆက်ပေးပါတော့မယ်။ပညာရေးဥပဒေပြင်ဆင်ရေးဆွဲရတဲ့ငြိမ်းချမ်းစွာဆန္ဒပြနေကြတဲ့ကျောင်းသားတွေကိုလုံခြုံရေးတပ်ဖွဲ့ကအင်အားသုံးပြီးတော့ဖြိုခွင်းလိုက်တဲ့ပေါ်အမေရိကန်ပြည်ထောင်စုနဲ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝန်းကပြစ်တင်ဝေဖန်မှုတွေထွက်ပေါ်လာပါတယ်။ဆန္ဒပြကျောင်းသားတွေကိုအကြမ်းဖက်ဖြိုခွင်းတဲ့ပေါ်အမေရိကန်နိုင်ငံသားဌာနအပြင်အမေရိကန်လွှတ်တော်အမတ်တွေကလည်းပြင်းထန်စွာရှုံချလိုက်ပါတယ်။အလားတူကုလသမဂ္ဂနဲ့ Amnesty International နိုင်ငံတကာလူချင်းချမ်းသာခွင့်အဖွဲ့ကြီးကလည်းစိုးရိမ်မကင်းဖြစ်တဲ့အကြောင်းအသီးသီးထုတ်ဖော်ပြောဆိုလိုက်ကြပါတယ်။အပြည့်စုံကိုတော့ကုဇော်ဝင်းလှိုင်ကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါ။ပကိုးတိုင်းလေဗရန်မြို့မှာညဉ့်ဉန်းစွာဆန္ဒပြနေကြတဲ့ပြမကျောင်းသားတပိတ်ကိုမြန်မာဆိုးရလူညုံရေးတပ်ဖွဲ့တွေကအင်္ဂါနေ့မနက်မှာအကြမ်းဖက်ဖြိုခွင်းလိုက်တဲ့အပေါ်နိုင်ငံတကာအသံဝိုင်းကအခုလိုတုံ့ပြန်ပြောဆိုမှုတွေထွက်ပေါ်လာတာပါဒီဖြစ်ရဟာ2010ခုနှစ်မှာတမနာဦးသိန်းစင်ဦးဆောင်တဲ့အဆိုရကစတင်ခဲ့တဲ့မြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲမှုတွေအပေါ်အမေရိကန်ပြည်ထောင်စုနဲ့ဥရောပသမဂ္ဂအပါအဝင်နိုင်ငံတကာအသံဝိုင်းကချီးကျူးပြောဆိုမှုတွေကနေတမနာဦးသိန်းစင်ရဲ့ပထမသက်တမ်းမကုံဆုံးခင်မှာပဲနောက်ကျောင်းပြန်လဲတော့မလားဆိုပြီးတန်ဆာစိတ်နဲ့ဝေဖန်ပြောဆိုမှုတွေကိုခိုင်မာသွားစေတဲ့လောက်ရဖြစ်တဲ့ဆိုတဲ့ပြောဆိုမှုတွေလည်းအသစ်ပြန်ထွက်ပေါ်လာပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့အကြမ်းဖက်ဖြိုခွင်းခဲ့တဲ့ကိစ္စကိုပြစ်တင်ရှုတ်ချကြောင်းမြန်မာအစိုးရအနေနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုလေးစားလိုက်နာဖို့အမေရိကန်အစိုးရကတိုက်တွန်းကြောင်းနိုင်ငံရေးဌာနပြောခွင့်ရအမျိုးသမီးဂျန်ဆာကီကအင်္ဂါနေ့မှာပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းထည့်သွင်းပြောကြားသွားပါတယ်။
But we urge the government of Burma to respect the right of protesters to assemble peacefully as a means of expressing their views. Freedom of assembly is an important component of any democratic society. We condemn the use of force taken against peaceful protesters. We are deeply concerned by reports of violence by
police. Sanapya duri ye tabor tha amin ni ko thop phor pya ta ya ma lwet lwet swa su yong kwin shi de akwin ye ko myama aso ya ni ne le sa lai na bu American pi thong su ka tai twon ma de. Lwet lwet swa su yong kwin ha ဒီမိုကရေစီလူ့အဖွဲ့အစည်းတိုင်းမှာအရေးကြီးတဲ့ကဏ္ဍတစ်ရပ်ဖြစ်ပါတယ်။ငြိမ်းချမ်းစွာဆန္ဒပြကြသူတွေအပေါ်အင်အားသုံးပြီးဖြိုခွဲခဲ့တာနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုကရှုံချပါတယ်။လက်ဗရန်မှာရဲနဲ့အခြားသူတွေကဆန္ဒပြသူတွေနဲ့သတင်းတောက်တွေကိုအကြမ်းဖက်ဖြိုခွဲတဲ့သတင်းတွေကြောင့်လည်းအမေရိကန်ကအလိုမဲစိုးရိမ်မကင်းဖြစ်ရပါတယ်။ဖမ်းဆီးတဲ့သတင်းတွေကြောင့်လည်းလွန်စွာစိုးရိမ်မကင်းဖြစ်ရပြီးအခြေအနေတွေကိုနီးကပ်စွာဆက်လက်စောင့်ကြည့်သွားမှာပါ
။ဒါအပြင်ဒီအဖြစ်ပြက်ရဲ့အသေးစိတ်တွေကိုသိရှိနိုင်ဖို့မြန်မာအစိုးရအပါအဝင်သက်ဆိုင်သူအားလုံးနဲ့ထိတွေ့ပြောဆိုနေကြောင်းလဲဂျန်ဆာကီကဆက်ပြောပါတယ
် And we are of course in regular contact with the government of Burma. We've repeatedly called on all parties to exercise restraint. At this point we are
မြန်မာအစိုးရနဲ့အမေရိကန်ပြည်ထောင်စုဟာပုံမှန်အဆက်အသွယ်ရှိပါတယ်။အခုနေခါမှာပါဝင်ပတ်သက်နေတဲ့အုပ်စုအားလုံးတို့အနေနဲ့ထိန်းသိမ်းရှိကြဖို့ကိုလည်းထပ်မံတိုက်တွန်းပါတယ်ဒီတိုက်ခိုက်မှုဖြစ်ရတဲ့အကြောင်းရင်းအသေးစိတ်ကိုရှင်းရှင်းလင်းလင်းသိရှိနိုင်ဖို့အမေရိကန်ပြည်ထောင်စုအနေနဲ့ပါဝင်ပတ်သက်နေတဲ့အုပ်စုအားလုံးတို့နဲ့နိုင်ငံတကာမဟာမိတ်တွေနဲ့လည်းဒီအကြောင်းကိုပြောဆိုနေပါတယ်။ဖမ်းဆီးခံထားရသူတွေနဲ့ဒဏ်ရာရသူတွေရဲ့အရေးအတွက်ကိုအတည်ပြုနိုင်ဖို့လည်းအမေရိကန်ပြည်ထောင်စုကကြိုးစားနေပါတယ်
။အလားတူပဲညဉ့်ညမ်းစွာဆန္ဒပြနေကြတဲ့အကြောင်းသားတွေအပါအဝင်သတင်းတောက်တွေရဟန်းတန်ဃာတော်တွေကိုအကြမ်းဖက်ဖြိုခွင်းခဲ့တဲ့လို့ရချက်ချင်းရပ်တန့်ပေးဖို့မြန်မာအစိုးရကိုတိုက်တွန်းကြောင်းအမေရိကန်လွှတ်တော်အမတ်တွေဖြစ်ကြတဲ့ဒီမိုကရက်တစ်ပါတီကဂျိုးခရောလီနဲ့ရီပပလီကန်ပါတီကစတီဗ်ချာဘော့တို့ကမတ်လ10ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်။ငြိမ်းချမ်းစွာဆန္ဒပြသူတွေကိုအာဏာပိုင်တွေကအကြမ်းဖက်ရိုက်နှက်နေတဲ့ပုံတွေကိုတွေ့လိုက်ရတဲ့အတွက်သူတို့အနေနဲ့အံ့ဩတုန်လှုပ်မိကြောင်းဒါဟာလွန်ခဲ့တဲ့သတင်းပတ်အတွင်းအာဏာပိုင်တွေအနေနဲ့အကြမ်းဖက်မှုတွေကိုတိုးမြင့်လှုံ့ဆော်လာတဲ့လို့ရလို့ယူဆလို့ရကြောင်းမြန်မာအာဏာပိုင်တွေအနေနဲ့ကြေးစားလူမိုက်တွေငါပြီးဆန္ဒပြသူတွေကိုဖြိုခွင်းတဲ့လုပ်ရဟာအမတန်ဆက်ဆုပ်ရင်ရှာပွဲကောင်းတဲ့လုပ်ရဖြစ်ကြောင်းဒီလုပ်ရတဲ့ကြောင့်မြန်မာအစိုးရကိုအပြင်းထန်ဆုံးဝေဖန်ရှုံချကြောင်းလွတ်တော်အမတ်တွေရဲ့ကြေညာချက်မှာဖော်ပြထားပါတယ်ကုလသမဂ္ဂရဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းမှာလည်းငြိမ်းချမ်းစွာချီတက်ဆန္ဒပြခွင့်ကိုကုလသမဂ္ဂအနေနဲ့အစဉ်တစိုက်အသိအမှတ်ပြုကြောင်းအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရစတီဖန်ဒူဂျာရစ်ကထည့်သွင်းပြောကြားသွားပါတယ်
You know, we're obviously aware of these reports. I think the UN's in our position on upholding the freedom of expression and the freedom to demonstrate.
မနက်ကမှဖြစ်တော့တဲ့ကိစ္စကိုကျွန်တော်တို့အနေနဲ့သိရှိထားပါတယ်။လွတ်လပ်စွာပြောဆိုခွင့်ငြိမ်းချမ်းစွာချီတက်ဆန္ဒပြခွင့်စတဲ့အခြေခံလွတ်လပ်ခွင့်တွေကိုကုလသမဂ္ဂအနေနဲ့အစဉ်တစိုက်အတိအမှတ်ပြုခဲ့တယ်လို့ဒီကိစ္စမှာလည်းအဲ့ဒီအခြေခံလွတ်လပ်ခွင့်တွေရရှိရေးအတွက်ထပ်လောင်းပြီးတော့ပြောကြားလိုပါတယ်။
Amnesty International နိုင်ငံကလူငင်းချမ်းသာခွင့်အဖွဲ့ကြီးကလည်းငင်းချမ်းစွာဆန္ဒပြသူတွေကိုအာဏာပိုင်တွေဘက်ကအင်အားသုံးဖြိုခွင်းခဲ့တဲ့လုပ်ရဟာနိုင်ငံကဥပဒေကိုချိုးဖောက်ရာရကြောင်းပြောခွင့်ရပုဂ္ဂိုလ် Olaf Blomqvist က VOA ကိုပြောပါတယ်
Incredibly disturbing scenes in Lapadon in Myanmar today. The police response was completely disproportionate to
မနက်ကလက်ဗရမ်မှာဒီကနေ့ဖြစ်သွားတဲ့အဖြစ်အပျက်ဟာအင်မတန်စိတ်မချမ်းမြေ့စရာကောင်းပါတယ်အခြေခံအဖြစ်ငင်းချမ်းစွာဆန္ဒပြနေကြတဲ့သူတွေကိုရက်တပ်ဖွဲ့ကအင်အားအလွန်ကျွန်းသွန်းကင်တွယ်ဖြစ်ရှင်းခဲ့တာပါရဲတွေကဆန္ဒပြကြောင်းသားတွေကိုအင်အားအလွန်ကျွန်းသွန်းရိုက်နှက်ဖြိုခွင်းတဲ့လူရဟာနိုင်ငံတော်ဥပဒေကိုချိုးဖောက်ရာရောက်ပါတယ်လက်နက်မဲ့မြေကြီးပေါ်လက်ကျနေသူတွေကိုရဲကရိုက်နှက်နေတဲ့ပုံတွေတွေ့ရတာလဲအင်မတန်စိတ်မချမ်းမြေ့စရာကောင်းတဲ့ဖြစ်ရပါဒီလူရဟာလည်းနိုင်ငံတော်ဥပဒေအရလူမဆန်တဲ့ရက်ဆက်ကြမ်းကြုတ်တဲ့လူရလို့သတ်မှတ်လို့ရပါတယ
်ဒါအပြင်ငင်းချမ်းစွာဆန္ဒပြခြင်းဟာဥပဒေချိုးဖောက်ခြင်းမဟုတ်တဲ့အတွက်ဖမ်းဆီးထားသူတွေကိုအ мян ဆုံးပြန်လွတ်ပေးဖို့တောင်းဆိုကြောင်းလဲOlaf Blomqvist ကပြောပါတယ်။ကျောင်းသားတပိတ်ကိုအခုလိုအကြမ်းဖက်ဖြိုခွင်းလိုက်တဲ့မြန်မာအစိုးရရဲ့လုပ်ရက်ကိုပြစ်တင်ရှုံချကြောင်း EU ဥရောပသမဂ္ဂနဲ့ဗြိတိန်အစိုးရတို့ကလည်းကြေညာချက်ထုတ်ပြန်ပြောကြားကြပါတယ်။ဖမ်းဆီးခံထားရသူ128ဦးရှိတယ်လို့မြန်မာအစိုးရကသတင်းထုတ်ပြန်ထားပေမဲ့တကယ်ဖမ်းဆီးခံထားရသူအရေအတွက်ဟာတည်တဲ့ပုံနိုင်တယ်ဆိုတဲ့ပြောဆိုမှုတွေလည်းထွက်နေတာပါ။ဒါ့အပြင်တိကက်တန်ရသူဘယ်နှဦးရှိတယ်ဆိုတာအတိအကျမသိရသေးသလိုထွက်ပြေးတင်းရှောင်နေရသူလည်းအများအပြားရှိနေစေဖြစ်ပါတယ်ခင်ဗျာ
။ကိုဇော်ဝင်းလိုင်ပြောပြသွားတာဖြစ်ပါတယ်။အခုလိုလက်ဗဒန်းမျိုးကပြမကျောင်းသားတပိတ်ကိုအစိုးရအာဏာပိုင်တွေကအင်္ဂါနေ့ကအကြမ်းဖက်ဖြိုခွဲဖမ်းဆီးရမှာကျောင်းသားခေါင်းဆောင်တို့ချုပ်ဒဏ်ရာပြင်းပြင်းထန်ထန်ရခဲ့တယ်လို့ကျောင်းသားတွေဘက်ကပြောပါတယ်။သူတို့ကိုဘယ်နေရာမှာဖမ်းဆီးထိန်းသိမ်းထားတယ်ဆိုတာအတိအကျမသိရသေးပေမဲ့တရားဝတီနဲ့အင်းစိန်ထောင်တွေမှာအဖမ်းခံရတဲ့ကျောင်းသားတချို့ရောက်နေပြီဆိုတဲ့သတင်းတွေလည်းထွက်နေတယ်လို့ဆိုပါတယ်။ရဲတွေကရဲနဲ့ဖမ်းဆီးရမှာလွတ်မြောက်လာတဲ့တပိတ်မောက်ကျောင်းသားခေါင်းဆောင်တွေလည်းဘေးကင်းရာကိုတင်းရှောင်နေကြပါတယ်။အဲ့ဒီထဲကဒဂုံတက္ကသိုလ်ကျောင်းသားခေါင်းဆောင်တဦးကိုမတ်အင်ဂျင်နီယာဆက်သွယ်မေးမြန်းရမှာလက်ဗရမ်မွေးမှာဖြစ်ခဲ့တဲ့အခြေအနေနဲ့ပတ်သက်ပြီးတော့သူကအခုလိုစပြီးတော့ပြောပါတယ်
။ကျွန်တော်တို့က7:30မိနစ်မှာဒီလူကြီးကထွက်ခွင့်ပေးလိုက်ပြီဆိုတော့ကျွန်တော်တို့ကအင်းရဲဆောင်မယ်ဆိုပြီးကျွန်တော်တို့အင်းရောက်နေပါပြီ။အဲ့ကျတော့ဘောနောက်ကျတော့ထွက်ခွင့်မပေးတော့ဘူးဆိုတော့ကျွန်တော်ကအိမ်ပြင်းမှရှိတဲ့ဒီဒီလိုနဲ့ပေါ့ကျွန်တော်တို့တိုးတယ်ဒီဘက်ကဒီဘက်ရှေ့ဘက်အရှေ့ဘက်ကတော့တရားစင်မှာကိုကျွန်တော်တို့ခဏခါတိုးတယ်အဲတရားဘက်ကျန်တိုးပြီးကျွန်တော်တို့ဟိုဘက်ကနောက်ဘက်ကျန်တိုးကျွန်တော်တို့တရားဟောနေတဲ့အချိန်မှာဒီရှေ့ဘက်ကကျွန်တော်တို့ကျောင်းသားရဲ့ပေါ့2ယောက်ရဲ့ဒီလူ4ယောက်ရဲ့ပေါ့3ဘောင်6ယောက်ကိုဖမ်းခေါ်ကြရတယ်ချုပ်ကားနဲ့အဲဒီတော့ကျွန်တော်တို့လည်းဒီကအလီယောက်ကဆွဲခေါ်သွားတော့ကျွန်တော်လည်းလွတ်လာတယ်
အဲ့ဒီအခြေအနေကပထမဆုံးနယ်လုံးဝင်ကြီးနဲ့ဆွေးနွေးတဲ့အချိန်မှာအတားအဆီးတွေကိုဖယ်ပေးလိုက်မယ်။ကျောင်းသားတွေကိုခွင့်ပြုပြီးရန်ကုန်ထိသွားဖို့ဆိုတော့အဲ့လိုဖြစ်ခဲ့ပြီးမှအဲ့လိုအချမ်းဖက်ဖြုတ်ခွဲတဲ့အခြေအနေကဘလို့ဖြစ်သွားရလဲရှင်
။ဟောဒီလိုကသူတို့ကကျွန်တော်တို့တောင်းဆိုချက်ဖြစ်တဲ့အချိန်မှာပါလားအနမ်းထောင်ပြီးတော့မှသွားမယ်ပေါ့။တချင်းဖွင့်သွားမယ်။ကောက်ကိုလည်းကျွန်တော်တို့ကပုံမှန်ပဲပေါ့ဖြည်းဖြည်းမောင်းမယ်ပေါ့။အဲ့ရောက်မှနယ်လုံးဝင်ကြီးကသဘောတူပြီးတော့မှနောက်ပြန်တစ်ခေါက်ပြန်ရောက်လာတာကဒီအနမ်းနဲ့ထောင်လို့မရဘူး။ဒီတခြင်းလက်ခုလို့မရဘူးဘာကတည်းကလည်းပတ်သက်တဲ့ခေါင်းကြီးတွေလည်းမရှိရဘူးပေါ့သူတို့ကအဲ့ဒီပုံဂရိမတီရဲ့ပုံစံမျိုးလောက်လာတာပေါ့ဒီစတော့သဘောတူတယ်လို့ပြောပြီးမှာပေါ့ခုနောက်ပိုင်းရောမှအဲ့ဒီစံပြောတာကဒီကျောင်းသားတွေကိုဒီရောက်ချင်းပေါ့တအားဆုံးထိတဲ့လမ်းလျှောက်စရာလမ်းမလျှောက်ပါဘူးပေါ့ဒီရက်ဖွင့်ပေးလိုက်မယ်ကားပေါ်တိုက်တက်ပေါ့အဲ့ဒီဘောနဲ့အနံလည်းမဆောင်ပါဘူးခေါင်းကြီးလည်းမရှိရဘူးပေါ့တခြင်းလက်မခွင့်ရဘူးပေါ့ဒီတိုင်းလည်းလိုက်ရမယ်လို့သူတို့ကအဲ့လိုလာပြောတယ်ကြအဲ့ဒီဟာကိုကျောင်းသားတွေကသဘောမတူဘူးစတူးကြတယ်ကြအဲ့ဒီရန်နေစတယ
်ဝင်းကြီးဦးရထွပြောသွားတဲ့အရာဆိုလို့ရှိရင်သူတို့တွေကရန်ကုန်မြို့ကိုကျောင်းသားတွေကိုပေးမဝင်ဘူးဆိုတဲ့ညွှန်ကြားချက်ကထုတ်ထားပြီးသားပေါ့နော်သူတို့အကြောင်းပြချက်ကတော့ဆယ်တန်းဆောင်မွေးတိရှိလို့နောက်ပြီးတော့ဒီနေမြေလုံးချုပ်ရေးအတွက်ဆိုပြီးတော့တိုင်းဒေသအစိုးရတွေကိုသူတို့ညွှန်ကြားချက်ထုတ်ထားပြီးသားဒါပေမဲ့တစ်ဖက်မှာလည်းဒီကိုဖိုးကွားတို့လိုចောင်းသားတွေကဒီနယ်လုံးဝင်ကြီးနဲ့ညှိနေတဲ့အပေါ်မှာနယ်လုံးဝင်ကြီးကဒီရန်ကုန်ထိသွားခွင့်ပြုတယ်ဆိုတော့သဘောတူညီချက်ရထားခဲ့တယ်ဆိုတော့အဲ့ဒါဘယ်နေရာမှာဘလို့လွဲနေရလဲရှင်ဟ
ိုဘယ်နေရာမှာလွဲလဲဆိုကျွန်တော်တို့မနဲ့တည်းအတိဟာသမ္မတနိုင်ငံရထွက်ပြီဆိုတော့ကျွန်တော်တို့ဖြိုးပြီဆိုတော့ကျွန်တော်တို့ကနည်းနည်းကျင်းနေရပါမလေးရောက်ထွက်သွားပြီဆိုရင်တို့ကဖြိုးရမှာပဲလို့ကျွန်တော်ကျင်းနေရအဲ့ချိန်မှာတို့ကဖွင့်ပြီးနေကြတာကျွန်တော်တို့ဒါခဏလေးဒါကျွန်တော်တို့ဒါတက်တက်မဲ့ကိုဒါအဲ့တော့နည်းရဆွေးရွေးတဲ့အားလို့ကျွန်တော်ကမြင်နေရ။အ
ဲ့တော့ရဲတွေနှိမ်နင်းတဲ့ပုံစံတွေပေါ့နော်။အဲသူတို့ရဲ့ရိုက်နှက်ပုံတွေပေါ့နော်။ကိုဖိုးခွားတို့ဘယ်လိုမြင်ရလဲရှင
်။အဲကျွန်တော်တို့မြင်တာတော့ပေါ့အခုအစိုးရကဒီလက်ပတ်နီကိစ္စကြီးတကယ်လောင်ထွက်လာတဲ့အခါမှာလက်ပတ်နီကိုယူနီဖောင်းဝတ်ပြီးတော့မှရိုက်ခိုင်းနေလို့ကျွန်တော်တို့ကမြင်နေရ။ဟောပေါ့ကျွန်တော်တို့ကိုချထားတဲ့ရဲတွေကတော့ဟိုကျွန်တော်တို့နဲ့ရဲတွေလောက်တွေပဲကအခုလားဖြိုတဲ့လူတွေကတော့အသက်တော်တော်ကြီးနေကြ။အဲကျွန်တော်တို့ဒါလုံးဝဒီရဲတွေတစ်ခါမှလည်းမမြင်ဘူး။အဲကျွန်တော်တို့ကိုအရင်စောင့်နေရဲတွေက ကျွန်တော်တို့နဲ့အဆင်ပြေတယ်။အဲအဲ့ဒီရဲတွေကကျွန်တော်တို့ပြင်သက်မှာကတော့သူတို့ကပြင်သက်မှာစောင့်နေရတယ်ဆိုကျွန်တော်တို့ကိုပိတ်ထားတဲ့ရဲတွေကဒီ level လူတွေဝင်နေလမ်းပညာမှာသူတို့ကစောင့်နေရတယ်ကြ။အဲအဲ့ဒီရဲတွေပြင်သက်မှာအကောင်းဆုံးကိုရိုက်တဲ့ရဲတွေကတော့နောက်မှရောက်လာတဲ့ရဲတွေကဘယ်ရဲတွေလဲကျွန်တော်လည်းအဲ့ဒါတော့မသိဘူး။တောက်ဆယ်ဖျိုင်ကကိုရဲဘော်တားကြီးသူရိုက်ခံတာမှာသူကောင်းလေတော်တော်ရိုက်ခံပြီးမျက်ရှိနေနိုင်ပြီးမှဆွေးတော့အနေထားနေနဲ့စိတ်ယုံတင်လိုက်ရတယ်။အဲစိတ်ယုံတင်တဲ့အခါမှာတော့မှဒီအဲဒီစစ်စစ်ချက်ဆိုပြီးတော့မှရဲမှုရဲ့ကုညီချက်ပါမှဆိုပြီးတော့အဲအကြာကြီးလုပ်နေတယ်မတော်မှန်ကြတယ်အဲဒီကုညီချက်တော့ပါကြိုက်ကြောင်နေတယ်မြင်းမဲ့စီးမဲ့ကဲမဲ့ဗျမ်းမလာကြီးကကျွန်တော်ပြန်ပြားရေးကားကိုအကုန်လုံးရိုက်ခွဲတယ်မှန်နေရိုက်ခွဲတယ်ဒီကားတွေတကားတွေချက်စီးရေပေါ့ငါကူကားတွေလည်းပါဝင်ပြီးရိုက်ကြည့်ကြောင်းသားလေးကိုယ်တိုင်အခက်ကကြောင်းသားလေးတယောက်ကိုရေအောက်20လောက်ကဝိုင်းရိုက်ပြီဆိုတာမဖြစ်ဘူးခင်ဗျအ
ဲ့တော့ဒီလိုအတန်းဖက်နှိမ်နှင်းဖြိုခွဲလိုက်ပြီးရဲ့နောက်ပေါ့နော်အခုကြောင်းသားတွေလည်းဖမ်းဆီးခံရတယ်အဲ့တော့အဖမ်းဆီးခံရတဲ့ကြောင်းသားတွေရဲ့ခြေနေတော့ဗာကြရသေးရဲ့ရှင
်ကြောင်းသားတွေဟိုပေါ့ဟိုတာယာဝရီနဲ့အင်းစိန်ကိုခွဲပို့ရလို့အဲ့လိုကြားနေရတယ်ဗျအဲ့လိုပေါ့အကုန်လုံးကောင်းတဲ့ယောက်ကောင်မျိုးကြားရတယ်ဗျကျွန်တော်တို့လည်းအဲ့ဒါကူပြေးနေရတော့မှာ
ရဲတွေရိုက်နဲ့ဖမ်းဆီးရကနေလွတ်မြောက်တင်းရှောင်နေရတဲ့ကြောင်းသားခေါင်းဆောင်တယောက်ကိုမတ်အင်ဂျင်နဲ့ဆက်သွယ်ပြီးတော့မေးမြန်းထားတာဖြစ်ပါတယ်အခုအဲ့ဒီလက်ဗရန်မျိုးအမျိုးသားပညာရေးဥပဒေဆန့်ကျင်ကန့်ကွက်တပိမှောက်နေကြတဲ့ကျောင်းသားတွေကိုရိုက်နှက်ဖမ်းဆီးမှုတွေပြုလုပ်နေတာဟာတိုင်းပြည်ရဲ့အနာဂတ်အတွက်ဆိုးကျိုးစာဖြစ်လာနိုင်တယ်ဆိုပြီးတော့ပြည်သူ့လွှတ်တော်ကိုယ်စားလှယ်တွေတိုင်းသားခေါင်းဆောင်တွေကတုံ့တက်ကြပါတယ်အကြောင်းစကိုမအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
ကျောင်းသားတွေအနေနဲ့သူတို့လိုလားချက်တွေကိုမရတဲ့အတွက်ရွေးချယ်စရာမရှိတော့ဘဲအေးအေးဆေးဆေးအဖမ်းခံပါမယ်ဆိုပြီးပြောဆိုကအတားဆီးတွေကိုဖယ်ရှားဖောက်ထွက်ဖို့ကြိုးစားခဲ့တာပါဒီအတွက်ရိုက်နဲ့ဖမ်းဆီးမှုတွေကြုံရတာဖြစ်ကြောင်းပညာရေးစနစ်ပြုပြင်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာကွန်ရက်ကပြောရေးဆိုခွင့်ရှိသူမတ်တူတူမာကဆိုပါတယ
်ပုံစံကလည်းကျောင်းသားတွေကသူတို့ညောင်းတဲ့ကိုမရတဲ့အတွက်သူတို့အေးအေးဆေးဆေးသွားတဲ့နေရာကိုသွားဖို့အတွက်သူစူးစားတယ်စူးစားတဲ့နေရာမှာအနာပဲဒီဘက်ကကြားဖို့စူးစားတယ်အဲ့ဒါကိုသူကအေးအေးဆေးဆေးဆန့်ဖို့စူးစားတယ်အဲ့တော့ကျောင်းသားတွေကအေးအေးဆေးဆေးနဲ့ဒီဘက်ကလောက်ဖြည့်ဖြည့်ကိုစူးစားတာတော့မှအနာပဲကတုံ့ပြန်လာတာအဲ့လိုတင်းတင်းတန်းတန်းဖြစ်တဲ့အတွက်ဒါလောက်ကိစ္စရဲ့ဒီမှာလည်းအများကြီးတက်သမားဖြစ်တယ်လို့
အခုလိုမျိုးလက်ပတန်းမြို့မှာတားဆီးခံရတဲ့ကျောင်းသားတွေဝင်းရံအားပေးနေကြတဲ့ပြည်သူတွေလူမှုရေးရကူညီနေကြသူတွေကိုပါရိုက်နဲ့ဖမ်းဆီးခဲ့မှုတွေဟာအကြမ်းဖက်မှုတွေဖြစ်တာကြောင့်ကန့်ကွက်ကြောင်းကရမ်းပြည်သက်ပါတီရဲ့တွဲဖက်အတွင်းမှုတစ်ဘူမူစောလွင်ကဆိုပါတယ
်ဟိုလေးဝင်းဆိုင်သဘောတူညီချက်ကိုချိုးဖောက်ပြီးတော့ကျောင်းသားတွေကိုဒီလောက်အထိရင်းရင်းဆက်ဆက်ရိုက်နဲ့ချိုးခွင်းလာဖို့ကရမ်းပြည်သက်ပါတီကကျွန်တော်ပြင်းပြင်းထန်ထန်ရှုံချပါဒါကဘာလို့ပေါ်ပြရလဲဆိုလို့ရှိရင်2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေအရဆရာနာရှင်စနစ်ကတည်ရှိနေတဲ့ဖြစ်တယ်ဆိုတာကိုဒီနေ့ရှားရှားဖော်ပြတာပဲဖြစ်ပါတယ်။ဒါကြောင့်ကျွန်တော်တို့ကပြင်းပြင်းထန်ထန်ရှုံ့ချတယ်။ဒီကိစ္စမှာကပါဝင်ပတ်သက်တဲ့ကြည်ရဲဝင်ကြီးကစလို့ရပ်ပန့်ဒီလူမိုက်ခိုင်းသားတွေအထိဖြည့်ရောက်ရေးယူပေးပါလို့တောင်းဆိုခြင်း
။ကျောင်းသားတွေနဲ့အစိုးရကြားမှာထိတ်တိုက်တင်းမာမှုတွေရှိနေပေမဲ့ဒီကနေ့ကျင်းပနေတဲ့ပြည်သူ့လွှတ်တော်မှာတော့ဒီအကြောင်းအရာနဲ့ပတ်သက်လို့ဆွေးနွေးပြောဆိုတာအစိုးတင်သွင်းတာတွေမရှိကြောင်းဒီလိုတင်းမာမှုတွေနဲ့ပတ်သက်လို့လွှတ်တော်မှာအရေးကြီးတဲ့အစိုးတင်သွင်းခွင့်ပြုတင်တယ်ဆိုပြီးပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါခင်ဆန်းလိုင်ကဆိုပါတယ
်လွှတ်တော်ထဲမှာဆွေးနွေးကြကြတာတော့မရှိဘူးလွှတ်တော်ဥက္ကဋ္ဌကိုယ်တိုင်ကလည်းဟိုဆွေးနွေးတာမရှိဘူးလို့ချက်လွှတ်တော်ကိုယ်စားလှယ်ကလည်းဟိုဆွေးနွေးတာမရှိဘူးတကယ်တော့ဒီကကြတာလို့ဒီကျွန်တော်ဖြစ်ဖြစ်နေတာတော့ဒါကိုလွှတ်တော်ထဲမှာအရေးကြီးဆိုပြအနေနဲ့တင်သွင်းကြည့်တဲ့အခါမှာလွှတ်တော်အနေနဲ့လည်းမရက်ကြည့်တယ်လို့ကျွန်တော်ဒီလိုမြင်နေအဲ့တော့ဒီလူလူတွေအနေနဲ့လည်းလွှတ်တော်ဘာလို့မလဲလို့စောင့်ကြည့်နေတဲ့အချိန်မှာဒီတော့ကိုယ်စားလှယ်များအနေနဲ့လည်းဒါရဲ့နှစ်ပတ်သက်တဲ့ခါကျတော့ဟိုကိုယ့်ရဲ့အမြင်မျိုးလွတ်တော်ရတယ်ပြုံးမှုနေနေကျွန်တော်တို့ကပြောစီခြင်းနဲ့ဆုံးရှိပါတယ်ထို့တော့လွတ်တော်ကဒါကိုဘယ်လိုလက်ခံမလဲလွတ်တော်ဒါကိုဘယ်လိုခွင့်ပြုမလဲဆိုတာအရေးကြီးပါ
ကျောင်းသားတွေနဲ့သူတို့တွေကိုထောက်ခံနေတဲ့လူလူတွေကိုအကြမ်းဖက်ဖြိုခွဲမှုတွေလုပ်တဲ့အတွက်အနာဂတ်မှာဆိုးကျိုးတွေဖြစ်လာနိုင်ကြောင်းဘုံမှုစောလွင်ကဆိုပါတယ
်အခုလိုလုံလိုက်တဲ့အတွက်ပေါ့နော်မူရကလေးကပြည်သူလူထုရဲ့အစိုးရပေါ်မှာမယုံကြည်မှုကပို့ပြီးတော့ဆိုးသွားတယ်လို့ကျွန်တော်ပြောချင်တယ်နောက်တစ်ခုကတော့ဆွေးရအနေနဲ့ကတော့သမရာကြီးဦးသိန်းသိန်းပြောနေတဲ့နိုင်ငံရေးယဉ်ကျေးမှုတစ်ဆိုတဲ့စကလုံးဟာရဲတပ်ဖွဲ့ဝင်တွေရဲ့နံပါတ်တော့အောက်မှာသာသီကြည့်ပြသွားပြီလို့လည်းပြောချင်တယ်။အဒီလိုကျန်းဖက်မှုကိုဆွေးရကစတင်ပြီးလောက်ဆောင်တာဖြစ်တဲ့အတွက်ပြောမှန်းလို့မရတဲ့စိုးကျိုးတွေအများကြီးပေါ်ပေါက်လာနိုင်တယ်လို့လည်းပြောချင်တယ
်။ပြီးသလွတ်တော်ကိုယ်စားလှယ်ဒေါခင်ဆန်းလိုင်ကတော့ဒီအဖြစ်ပြက်ဟာဥပဒေအရဆောင်ရွက်တာမျိုးမဟုတ်တဲ့အတွက်လက်မခံနိုင်ကြောင်းဆက်ပြောပြပါတယ်။
ကျွန်တော်ဒီလိုကြံဖက်တဲ့မှုမျိုးကိုတော့ကျွန်တော်တို့လုံးဝလက်မခံဘူး။အဓိကကြတာကရာဇဝတ်မှုတစ်ခုပဲကျွလွန်ကျွလွန်ပေါ့နော်။ဒီပြစ်မှုမျိုးကအလုပ်တစ်ခုပဲလုပ်လို့ဘာပဲလုပ်လို့ကျွန်တော်တိုင်းမှာဥပဒေရှိတယ်။အဲ့တော့ကျွန်တော်ကဥပဒေနဲ့ပဲအရေးယူနေခြင်းနဲ့ တော့ဒီလိုကြောင့်ဖက်ပြီးဖြိုခွဲနေနေတာမျိုးကျွန်တော်တို့လက်မခံဘူးနောက်တစ်ခုကလည်းကျွန်တော်တို့တွားနေတဲ့ဒီမိုကရေစီလမ်းကြောင်းကိုလည်းအဟံတရားဖြစ်မှာကျွန်တော်တို့စိတ်ကြည့်တယ်အဲ့တော့အဓိကကြတာကဟိုဖြည့်ရှင်းနဲ့ဖြည့်ရှင်းပုံဖြည့်ရှင်းနီးလားဟိုဒီလိုနီးလားနဲ့ဖြည့်ရှင်းတာတော့ကျွန်တော်တို့တိုင်းကဂုဏ်သိက္ခာလေးကြားတယ်ဒီလိုမျိုးလှုပ်ဆောင်ရတဲ့အပေါ်မှာလည်းဒီလူလူကလက်မခံကြလို့ကျွန်တော်တို့လွတ်တော်ကိုယ်စားလှယ်များလည်းဒါရဲ့အပေါ်မှာလက်မခံပ
ါလက်ဗရန်မြို့မှာတော့နေ့လယ်ပိုင်းကစပြီးအတားအဆီးတွေကိုဖောက်ထွက်ဖို့ကြိုးစားကြတဲ့တပိတ်မောက်ចောင်းသားတွေကိုရဲရင်ကအလုံးရင်နဲ့ရိုက်နဲ့ဖြိုခွင်းခဲ့တာဖြစ်ပါတယ်ထမပိုင်းမှာတော့ရန်ကုန်ကိုအေးဆေးစွာပြန်ဝင်နိုင်ဖို့အတွက်ဗကိုးတိုင်းနယ်လုံးဝင်ကြီးနဲ့ညှိနှိုင်းခဲ့ကြပေမဲ့သဘောတူညီချက်တွေမရရှိပဲကျောင်းသားတွေရိုက်နဲ့ဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်။ဒါအပြင်ကျောင်းသားတွေကိုအကူအညီပေးနေတဲ့အပြင်ကဝန်ရံအင်အားစုတွေ၊ဒေသခံပြည်သူတွေ၊လူမှုရေးကျန်းမာရေးရကူညီနေသူတွေ၊သတင်းသမားတွေကိုပါရိုက်နဲ့ဖမ်းဆီးတာတွေကြုံရတဲ့အပြင်အရေးပေါ်ကျန်းမာရေးရအကူအညီပေးနေတဲ့လူနာတင်ကားတွေနဲ့ကျောင်းသားတွေရဲ့ကားတွေကိုပါရိုက်နဲ့ဖျက်ဆီးတာကြုံခဲ့ရကြောင်းတက်ကြွလှုပ်ရှားသူတွေကဆိုပါတယ်ရှင်
။ VOA သတင်းတောင်မအေးမှပြောပြသွားတာဖြစ်ပါတယ်ခင်ဗျာ။လက်ဗရန်မှာတပိတ်မောက်ကျောင်းသားတွေကိုအကြမ်းဖက်ဖြိုခွဲတဲ့ကိစ္စနဲ့ပတ်သက်ပြီးတော့မကြသေးခင်နိုင်ပိုင်းအမေရိကန်ပြည်ထောင်စုရဲ့အရှိတ်အချံဒေတာစံတော်ချိန်အင်ကာနေ့ညနေပိုင်းမှာဝါရှင်တန် DC မှာရှိတဲ့မြန်မာတန်ရုံးရှိ Maryland DC မှာနေထိုင်ကြတဲ့မြန်မာတွေတွားရောက်ပြီးတော့ဆန္ဒပြခဲ့ကြပါတယ်။အဲဒီဆန္ဒပြပွဲကိုဥဆောင်စီစဉ်သူတူဖြစ်တဲ့မတ်အေးတင်ကြီးကျော်ကိုကျွန်တော်ဆက်သွယ်ပြီးတော့မေးမြန်းတဲ့အခါသူကအခုလိုစပြောပါတယ်
အာကျွန်တော်တို့ဒီနေ့ဆန္ဒလာပြတာတော့ကောနော်ချက်ချင်းကြီးကိုအမဂျက်စီလာလိုက်ရတဲ့သဘောလေးဖြစ်တယ်ပေါ့နော်ဒီက security တွေအရာကျွန်တော်တို့နောက်ဆုံးတော့ဒီဗမာနိုင်ငံရှင်မလာတယ်ပေါ့နော်လေးလာကြီးခွဲတော်လောက်မှစရတယ်အဲဒီမှာကျွန်တော်တို့ခုလောလောဆယ်မှာလူအစိတ်30နဲ့ကျွန်တော်တို့ဆန္ဒပြနေပါတယ်အ
ဲ့တော့ဒီနေ့ဆန္ဒပြတဲ့အချိန်မှာဘာအတွက်ကိုရည်ရွယ်ပြီးတော့ဆန္ဒပြပါလဲ
ဟုတ်ကဲ့အခုညတော့ဆိုရင်ဟိုကျောင်းသားတွေကိုပေါ့နော်အစမ်းဖတ်ပြီးတော့မှအတင်းဖြိုခွဲတဲ့ကိစ္စအတွက်အဓိကထားပြီးတော့ဆန္ဒလာပြတာဖြစ်ပါတယ်အဲ့ကျွန်တော်တို့ကျောင်းသားဖက်စီရောတဲ့ကျောင်းသားတွေကိုချက်ချင်းလှုပ်ပေးဖို့ပြီးလို့ရှိရင်ဒီလိုမျိုးအစမ်းဖတ်မှုတွေကိုချက်ချင်းရပ်ပေးဖို့ကျောင်းသားတွေတောင်းဆိုထားတဲ့ဒီဒီမိုကရေစီပညာရေးပါတဲ့အချက်တွေကိုချက်ချင်းပေးဖို့အဲ့ဒါတွေတောင်းဆိုတာပါ
ဒီမြန်မာတန်ယုံကရောအခုလိုလာပြီးတောင်းဆိုဆန္ဒပြတဲ့အတွက်ဗာမြတ်တုံပြန်ပြောဆိုတာပဲရှိလေ
ဘာမှမတုံပြန်မှုရှိပါဘူးသူတို့အိမ်ထဲကနေပြီးတော့ TV ရိုက်တဲ့ကင်မရာတွေနဲ့သူတို့ဆိုင်နေတယ်ဒါပေမဲ့ကျွန်တော်တို့ကဘာမှလာပြီးတော့ပြောဆိုခြင်းမရှိပါဘူး
အမှတ်မတင်လာပြီးဆန္ဒပြတဲ့အခါကျတော့ဒီဆန္ဒပြပွဲအတွက်ခွင့်တောင်းရတာပြုရတော့ရေတော့အဆင်ပြေရလားခင်ဗျ။ရှင
်ကျမတို့ပါမစ်အတွက်အရန်ကိုခတ်ပါတယ်။ဟိုသူတို့ကအခုဟိုကတော့ဒီအဆက်တွေပါနေတဲ့လက်ပို့လို့မရဘူး။ပါမစ်ရဖို့အတွက်ကျမနဲ့နောက်တစ်ယောက်နဲ့အဲ့လိုမျိုးဈေးရောင်းနေအထိသွားရတယ်။ဟိုသွားရောက်ရှိမှာတော့ကျမတို့မရခဲ့ပါဘူး။တပတ်ခါမှရမှာဖြစ်ပါတယ
်။ဟုတ်ကဲ့နောက်ထပ်ဆန္ဒပြမယ်လို့ပြောတယ်ခုနနောက်ထပ်ဆန္ဒပြမယ်အစီအစဉ်ကဘလို့ရှိလဲ။ဟု
တ်ကဲ့နောက်ထပ်ဆန္ဒပြဖို့အစီအစဉ်ကတော့ကျမတို့လုံးလုံးစဲအစမ်းချမှတ်ထားတာကတော့ဒါပတ်စေရကျွန်တော်တို့အမြဲတမ်းလဲပုံကားကနေပြီးတော့သူတို့တွေမတောင်းသားတွေကိုမလှမစင်တောင်းသားတွေကိုဒီလိုမျိုးအစမ်းဖတ်နေမယ်ဆိုရင်တောင်းသားတွေကိုဒီလိုမျိုးမလှုပ်ပေးဘူးဆိုလို့ရှိရင်ညတော့မှခေါ်သွားတဲ့တောင်းသားတွေကိုမလှုပ်ပေးဘူးဆိုရင်နောက်ဆုံးတော့ဒီတောင်းသားတွေတောင်းဆိုထားတဲ့အချက်တွေကိုမပေးဘူးဆိုရင်ကျွန်တော်တို့ဒီမှာအမြဲတမ်းထိုင်တဲ့ဘက်ကိုလုပ်ဖို့စီစဉ်ရှိပါတယ်။24နာရီထိုင်တဲ့ဘက်လုပ်ဖို့စီစဉ်နေပါတယ်ရှင့်။
ဟုတ်ကဲ့ခုနကတော့ White House ကိုသွားပြီးဆန္ဒပြမယ်လို့လည်းကြားမိရဲ့ဟုတ်ပါလား
ဟုတ်ကဲ့ရှင် White House ကိုလည်းသွားပြီးတော့ဆန္ဒပြမှာပါကျွန်တော်တို့ White House မှာတပတ်ခါဆိုတော့ဒီမှာ Saturday နေ့ပေါ့နော်အဲ့ဒီနေ့မှာကျွန်တော်တို့ဆန္ဒပြခွင့်ပါမစ်ကိုရထားပါတယ်အဲ့ဒီမှာအချိန်ကတော့ကျွန်တော်တို့လုံးဝစေအတိအစာပြောလို့ရတယ်ရှင်ညနေပိုင်းတော့ဖြစ်ဖို့များပါတယ
်ဝါရှင်တန် DC ကဆန္ဒပြပွဲကိုဥဆောင်စီစဉ်သူတူဖြစ်တဲ့မအေးတင်ကြီးကျော်ကိုဆက်သွယ်မေးမြန်းထားတာဖြစ်ပါတယ်။ VOA American တန်ရဲ့ဗုဒ္ဓဟူးနေ့မနေ့ပိုင်းအစီအစဉ်ဒီအတန်လွှင့်ပေးနေတာပါ။မကြာခင်ထုတ်လွှင့်မဲ့ဒုတိယနိုင်ဝက်အစီအစဉ်မှာဆိုရင်တော့ဓာတ်ရိုက်လေလှမ်းဆွေးနွေးချက်တွေကိုထပ်မံပြီးတော့တင်ဆက်ပေးဦးမှာဖြစ်ပါတယ်။စောင့်မျှော်နားဆင်ကြပါခင်ဗျာ။
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနံနက်ခင်းမှာတို့တာရှင်များခင်ဗျာ VOA American အတန်ကနေ2015ခုနှစ်မတ်လ17ရက်ဗုဒ္ဓဟူးနေ့မနေ့ဖက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ32 40 48တို့အပြင်လိုင်းဒိုမီတာ50 kHz 5999နဲ့လိုင်းလက်မီတာ190 kHz 1595တို့ကပါတိုးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ဒုတိယပိုင်းမှာဆိုရင်တော့
အရင်ကဥဒိမ့်စင်ကိုပေါ်မှာဟလားထောက်ခံမှုတွေပေးထားတဲ့ကိစ္စတွေကလူလူကိုဖိနှိပ်ဖို့ဟိုလာဒုတ်ထုတ်ပေးသလိုမျိုးဖြစ်နေတယ်ဆိုတာကိုတော့ကျွန်တော်တို့ကပြောရလိမ့်မယ်
။တရိုက်လေးလှိုင်းဆွေးနွေးခန်းကိုပြန်လည်ထုတ်လွှင့်တဲ့အခါမှာအပြည့်စုံကိုနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာ။အဲ့ဒါအပြင်နန်လခင်းအင်္ဂလိပ်စာသင်ခန်းစာပို့ချချက်ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်စတာတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုရင်ဆုံးတော့ကမ္ဘာမီဒီယာတွေကစိတ်ဝင်စားစရာမြန်မာနိုင်ငံအကြောင်းတွေကိုဥကြော်ဆန်တာကစူးစီးပြီးတော့တင်ဆက်ထားတာကိုနားဆင်ကြရအောင်ပါခင်ဗျာ။
မြန်မာနိုင်ငံအကြောင်းသားတွေရုပ်တရက်လမ်းပေါ်ထွက်ရတဲ့အကြောင်းဆိုတဲ့ခေါင်းစဉ်နဲ့ The Washington Post မှာ Annie Goen ညှိသက်ထားတာကိုဥစွာတင်ပြလိုပါတယ်။မြန်မာနိုင်ငံမှာရဲအတော်ကြာဖြစ်လာခဲ့တဲ့လူညွန့်ရေးတပ်ဖွဲ့ဝင်တွေနဲ့ပညာရေးဥပဒေဆန့်ကျင်နေတဲ့အကြောင်းသားတို့အကြာထိတိုက်မှုဟာအခုအခါမှာသွေးထွက်သံယိုဖြစ်သွားခဲ့ပါပြီ။နိုင်ငံပိုင်းသတင်းမီဒီယာအဆိုအရမီဒီယာသမားတွေအပါအဝင်လူပေါင်း100ကျော်အဖမ်းခံရ20ကျော်ဒဏ်ရာရတယ်လို့သိရပါတယ်။စက်တင်ဘာလတုန်းကအတည်ပြုခဲ့တဲ့ပညာရေးဥပဒေကိုတင်းကြပ်လွန်းတယ်ဆိုပြီးကျောင်းသားတွေကစန့်ကျင်နေခဲ့ကြတာပါ။တောင်းဆိုချက်ဆက်ချက်ကိုလည်းတောင်းဆိုထားခဲ့ကြပါတယ်။2017မှာအာဏာရလာတဲ့အရသာအစွန်းဆောင်အစိုးရဟာကျောင်းသားတွေနဲ့ဆွေးနွေးခဲ့ပေမဲ့ဆုံးဖြတ်ချက်ကရှေ့မတွေ့ခဲ့ပါဘူး။အခုတွေ့လိုက်ရတဲ့အဓိကယုံဟာနှစ်ပေါင်း50ခန့်ဖိနှိပ်ချုပ်ချယ်အစိုးရရဲ့ရက်စက်ကြမ်းကြုတ်သောစစ်အစိုးရခေတ်ကိုပြန်လည်ရောက်ရှိသွားသလိုဖြစ်နေပါတယ်။မြန်မာစစ်ဗိုလ်ချုပ်တွေအရဝတ်လဲပြီးပြုပြင်ရေးလုပ်လာတဲ့ဆိုတော့လွန်ခဲ့တဲ့လင်းနှစ်လောက်ကအမေရိကန်ပြည်ထောင်စုကပံ့ပိုးပေးခဲ့ပါတယ်။ဒါပေမဲ့လည်းမြန်မာဒီမိုကရေစီလမ်းကြောင်းဟာကြမ်းတမ်းခက်ထန်နေပါတယ်။အေးအေးရရမရှိလှပါဘူး။မကြခင်ကကုကန်းနဲ့ဖြစ်လာတဲ့စစ်ပွဲကြောင့်ဒုက္ခသည်ပေါင်းနဲ့တောင်းချီထွက်ပြေးနေရပါတယ်။ကျောင်းသားတွေနှိမ်နှင်းခံရတာကိုမြင်တွေ့ကြတဲ့လူ့အခွင့်အရေးလှုပ်ရှားသူတွေကမြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲရေးနဲ့ဒီမိုကရေစီဆိုတာအတွက်စိုးရိမ်မကင်းဖြစ်လာကြပါပြီ။မြန်မာနိုင်ငံမှာရဲတွေအင်အားအလွန်ကျွံသုံးတယ်ဆိုတာသမိုင်းနဲ့ချီပြီးတည်ရှိလာခဲ့တာဖြစ်တဲ့အတွက်အခုအချိန်ဟာသိပ်စွင့်စရာကောင်းတယ်လို့ Fortified Rights အဖွဲ့အကြီးကမက်သျူး F. Smith ကဆိုပါတယ်။အစိုးရဟာဝေဖန်မှုကိုလက်ခံရင်ဆိုင်တတ်ရမယ်ငြိမ်းချမ်းစွာစွေခွင့်ပေးရမယ်စန့်ကျင်ကန့်ကွက်သူတွေကိုအကြမ်းဖက်မတုံ့ပြန်သင့်ဘူးသူတို့အခွင့်အရေးကိုလက်ခံရမယ်လို့ဆိုထားကြောင်းလက်ခံရမယ်လို့ဆိုကြောင်းကြေညာထားပါတယ်အသေးစိတ်ကို washingtonpost.com မှာဖတ်ရှုနိုင်ပါခင်ဗျာ Nikki Asian Review မှာတော့ Myanmar's Forgotten Heroes ဆိုပြီးတော့ကွယ်လွန်သူဝန်ကြီးချုပ်ဟောင်းဦးနုအကြောင်းကို Joe Freeman ဆိုသူကရေးသားထားတာတွေ့ရပါတယ်1962ခုနှစ်ဗိုလ်ချုပ်နေဝင်အာနာသိန်းစင်ကသူတို့အိမ်မှာကြုံတွေ့ခဲ့ရတဲ့အတွေ့အကြုံနဲ့စတင်ပါတယ်အင်္ဂိုစစ်သားတွေအတင်းတကားဖွင့်ခိုင်းပြီးဦးနုကိုဖမ်းတော့လောက်ကောင်ကိုဖမ်းမိပြီလို့စကားပြောဆက်တဲ့သတင်းပို့တဲ့အကြောင်းဖော်ပြပါတယ်ဒီနေ့လူတွေမြန်မာနိုင်ငံအကြောင်းပြောကြပြီဆိုရင်ဦးနှူးအကြောင်းသိပ်မပြောကြတော့ပါဘူး။ပူကြောင်ဆန်းတဲ့သူသမီးဒေါန်ဆန်းစုကြည်တို့အကြောင်းပဲအပြောများကြပါရယ်။အထင်ကြီးခေါင်းဆောင်ကြီးတူဦးကိုမေးဖြောင်းနေရန်ရှိပါရယ်။ဦးနှူးဟာ20ရာစုမြန်မာနိုင်ငံမှာအကြီးအကျယ်ဆုံးနိုင်ငံရေးခေါင်းဆောင်တွေအထက်တူဦးပါဝင်ဖြစ်ပါရယ်။သူ့ရဲ့ခေါင်းဆောင်မှုဟာပြတ်သားတယ်။ဝန်ကြီးချုပ်အနေနဲ့1948ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေတည်မြဲရေးဒီမိုကရေစီခိုင်မာရေးဆောင်ရွက်ခဲ့တယ်။အမေရိကန်ပြည်ထောင်စုနဲ့ဆိုဗီယက်ပြည်ထောင်စုတို့အကြားစစ်အေးပြင်းထန်နေချိန်ဗက်မလိုက်နိုင်ငံကြီးရဲ့မူဝါဒကိုချက်မှတ်ကင်ဆွဲခဲ့တယ်။ဒါပေမဲ့ဦးနှုဟာကွန်မြူနစ်သဘုံတွေနဲ့တိုင်းရင်းသားခွဲထွက်ရေးဝါဒကိုတိုက်ဖျက်ရေးအတွက်စစ်တပ်အပေါ်မှာမိခိုးအားထားလွန်းခြင်းဟာစုစည်းရင်းကိုသူတုခဲ့တာပဲဖြစ်ပါတယ်။ဗိုလ်ချုပ်နေဝင်လက်အောက်စစ်တပ်ဩဇာအာဏာကြီးမားလာတော့ဦးနှုကဗိုလ်ချုပ်နေဝင်ကိုဝန်ကြီးချုပ်အဖြစ်ခန့်အပ်ခဲ့တယ်။ဦးနှုအာဏာပြန်လဲရလာခဲ့ပေမဲ့မကြခင်မှာအနာပြန်သိမ်းခံရပြီးတိုင်းပြည်လဲရာဇဝတ်နှိပါဆေးရနာရှင်စနစ်ကိုရောက်ရှိသွားခဲ့ပါတယ်။1988မှာဂျာဖြတ်အစိုးရတရကျင်ညာပြီးအနာပြန်ဖို့ကြိုးစားခဲ့ပေမဲ့ထောက်ခံမှုသိမ်းမရခဲ့ပါဘူး။စစ်တပ်ကလည်းသူ့ကိုထောင်ထဲပို့လိုက်ပါတယ်။ဦးနှုဟာသမိုင်းမှာညံ့ညတာရာမှတ်တမ်းတင်ခြင်းမခံရပါဘူး။ပြည်ပြေးပွားမှာကြမ်းမြင့်စွာနေခဲ့ပြီးစစ်အစိုးရကိုဆွဲဆွဲမြဲမြဲဆန့်ကျင်နိုင်သူတယောက်မဟုတ်ဘူးလို့အများကယူဆကြပါတယ်။သူရဲ့အုပ်ချုပ်ရေးကာလကိုလည်းခြားစားပျက်စီးမှုကင်းတယ်လို့အသိမှတ်ပြုခြင်းမခံရပါဘူး။ဦးနှုဟာဗုဒ္ဓဘာသာကိုစွန့်မြဲယုံကြည်သူဖြစ်ပေမဲ့မွတ်စလင်ရိုဟင်ဂျာတွေကိုနိုင်ငံသားအဖြစ်မှတ်ယူခဲ့တယ်လို့လည်းသမိုင်းပညာရှင် Paul Chambers ဆိုသူကကိုးကားရေးသားထားပါရယ်။ဦးနှုဘဝမှာကြေကွဲစရာအကောင်းဆုံးကတော့သူ့ရဲ့မိသားစုဖျော်ဖျက်ဖြစ်သွားခဲ့ရခြင်းပါပဲ။အနာလက်ရှိအချိန်မှတောင် သားသမီးတွေအတွက်အချိန်စိတ်မပေးနိုင်လို့သူကိုယ်သူ9မိနစ်အဖြစ်ဆူပြီးရေးသားခဲ့ပါတယ်။ဥနုနေထိုင်ခဲ့တဲ့ရန်ကုန်မြို့ဗဟန်းကနေအိမ်ကိုပြရတ်အဖြစ်ပြောင်းမယ်မပြောင်းဘူးဆိုတာမသေးကြသေးပေမဲ့သူသမီးကြီးကတော့သူ့ဖခင်ရဲ့ပုံရိပ်ကိုအမှတ်တရတစ်ခုဖြစ်စေချင်တယ်လို့ပြောကြောင်းရေးသားထားပါတယ်။အသေးစိတ်ကို asia.nikkei.com မှာဖတ်ရှုနိုင်ပါခင်ဗျာ။
ကမ္ဘာမီဒီယာတွေကစိတ်ဝင်စားစရာမြန်မာနိုင်ငံအကြောင်းတွေကိုဥကြော်စံတာကစူးစီးပြီးတော့တင်ဆက်ခဲ့တာဖြစ်ပါတယ်။ဘိုလ်ရူးနေမနက်ခင်းအတွက်နားဆင်နေကြဖြစ်တဲ့အင်္ဂလိပ်စာသင်ခန်းစာကိုလေ့လာဖို့အချိန်ရောက်ပါပြီ။အမေရိကန် EDN 3အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လှလှတန်းကစီစဉ်တင်ဆက်ပေးနေတာဖြစ်ပါတယ်။
ဒီဂရမ်နဲ့ကျင်ပြမယ် idiom အသုံးကတော့
go up in smoke
ဖြစ်ပါတယ်စာလုံးပေါင်းက go go up up go up ကအပေါ်ကိုတက်သွားတာ in in s m o k e smoke ကဒီနေရာမှာမိ go အတွင်ဆိုတော့ guide home ရဲ့လုံောက်ဒီဘေကတော့မိ go အတွင်နဲ့အပေါ်ကိုတက်သွားတာပေါ့ပစ္စည်းတစ်ခုခုမိလောင်လို့မိ go အတွင်နဲ့အပေါ်ကိုတက်သွားတယ်ဆိုရင်အောက်မှာပြပဲကြံရိတ်ခဲ့မဲ့သဘောဖြစ်ပါတယ်။ဒါကြောင့်မလို့ idiom အသေးပေကတော့အချီနီအလဟတာကြံရိတ်တာမျိုးကိုဆိုတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Groupy ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ Our medical research project was cancelled halfway. So 5 years of hard work went up in smoke.
ကျွန်တော်ရဲ့စိတ်သိပံသူတည်တနာပြုစုမှုကလန်ဝဲမှာဒီမဲ့ဖြစ်သိမ်းခံရတယ်လေ။ဒါကြောင့်ငါနှစ်ကြာအလုပ်ကျူးစားခဲ့တာအားလုံးလဟတာဖြစ်ခဲ့ရတယ်လို့အတိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ရအောင်
။ Our medical research project was cancelled halfway. So 5 years of hard work went up in smoke.
ကျူးစားခဲ့သမျှ၊စုဆောင်းခဲ့သမျှလဟတာဖြစ်ရတယ်အလုံးဆုံးရှုံးသွားတယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ
go up in smoke
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိရိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒါတော့ဒေါ်လာလာတန်စီစဉ်တင်ဆက်တဲ့ American idiom သုံးအင်္ဂလိပ်စာသင်ခန်းစာကိုတင်ဆက်ပေးခဲ့တာပါအခုတော့မနေ့ညပိုင်းကဆွေးနွေးခဲ့ကြတဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုပြန်လည်ထုတ်လွှင့်ပေးပါတော့မယ်။ကိုအောင်လွင်ဦးကစီစဉ်တင်ဆက်ထားတာဖြစ်ပါရခင်ဗျာ
။တော်ရရှိမြတ်မြာပြည်ရင်ပြောင်းလဲနေပြီဆိုပြီးတော့နိုင်ငံတကာချီးမွမ်းနေတဲ့မြန်မာနိုင်ငံမှာငြင်းငြင်းချင်းချင်းဆန္ဒပြတဲ့သူတွေကိုရုတ်ပြက်ဆင်းပြက်နှိမ်နှင်းတဲ့လုပ်ရက်တွေကိုအခုတလောတွေ့နေရပါတယ်။ဒီကိစ္စကိုကျွန်တော်တို့ဆွေးနွေးဖို့စဉ်းစားထားပါတယ်။ဒီနေရာမှာတော့အချက်နှစ်ချက်ကိုအဓိကဆွေးနွေးချင်ပါတယ်။တခုကတော့ဆန္ဒပြပွဲတွေကြောင့်စူးစူးပူပူတွေဖြစ်မလားဆိုပြီးစိုးရိမ်မခင်းတဲ့အတန်တွေလည်းကြားနေရပါတယ်အထူးသဖြင့်ကတော့အာနာပိုင်နေစီကပါဒါတွေကတကယ်ပဲစိုးရိမ်သလားဆိုတာကိုကျွန်တော်တို့ဆွေးနွေးကြပါတယ်နောက်တစ်ပိုင်းကတော့ဒီလိုအကျဉ်းပရက်နေနေတာတွေကိုနိုင်ငံတကာအတိုင်းအဝန်းနေနဲ့ရောကုညီပြီးတော့ဘယ်လိုဟန်တားပေးနိုင်မလဲမြန်မာနိုင်ငံနဲ့ဆက်ဆက်ရေးမှာရောသတိထားတင်သလားဆိုတဲ့အပိုင်းကိုဆွေးနွေးမှာပါဆိုတော့အခုနောက်ဆုံးမှာဆိုရင်အဓိကဆန္ဒပြပွဲတွေရှိနေတဲ့လက်ပန်းမှာအာနာပိုင်တွေကချင်းချင်းနဲ့နေနေတာတွေထပ်တွေ့ရပါတယ်ငင်းငင်းချင်းချင်းဆန္ဒပြတဲ့သူတွေကိုအာနာပိုင်တဲ့သူတွေရောအာနာမပိုင်တဲ့သူတွေရောရုပ်ပြက်ဆင်းပြက်နှိမ်နေနေတာတွေကတကယ်ပဲတိုင်းပြည်တည်ငြိမ်ရေးကိုထိခိုက်မှာဆိုလို့လားဒါမှမဟုတ်ရင်တခြားအကြောင်းရင်းတွေရှိနေလို့များလားဆိုတော့ကျွန်တော်တို့အရင်ဆုံးဆွေးနွေးကြပါတယ်ဒီနေ့ဒီလက်ဗန်နဲ့ကိစ္စနဲ့ပတ်သက်လို့လည်းဒီပြန်ကြားရေးဝန်ကြီးကကျွန်တော်တို့ VOA ကိုပြောတာတခုကတော့ရန်ကုန်မှာဆိုလို့ရှိရင်ရန်ကုန်ဝင်သွားရင်အခြေအနေတွေပိုဆိုးသွားလိမ့်မယ်ပေါ့နော်နောက်တစ်ခုကစစ်ရဲစာမွေးပွဲလည်းဆစ်လိမ့်မယ်ပေါ့နော်အခုနောက်ဆုံးဖြစ်သွားတာလည်းတားထားတဲ့ကြားနောက်ဆုံးမှမရလို့ဖြစ်ရတာပါဆိုပြီးဟိုသူတို့ဘက်ကရှင်းလင်းချက်ထုတ်ပါတယ်ဆိုတော့သူတို့ဘက်ကအဲ့လိုမျိုးပေါ့လေဟိုရန်ကုန်မှာရှိနေတဲ့ဆယ်တန်းကျောင်းသားတွေဟိုစိုးရိမ်တာမျိုးဒီလိုမျိုးစိုးရိမ်ချက်တရားရောဟိုဒါခိုင်လုံတဲ့စိုးရိမ်ချက်တွေလို့ပြောနိုင်လားဆရာစီသူအောင်မြင့်ဟိုရှင်းပါဦးခင်ဗျအ
ဲဒီစိုးရိမ်ချက်တွေကမမှန်ဘူးအဖြစ်လို့ဆိုတော့ခြေပိုင်းမှာဒီအစိုးရသက်လက်ထက်မှာပေါ့နော်ဆရာပြပွဲတွေပါတွေဖြစ်လာတယ်ကျွန်တော်တို့ဒီချိန်မကတွေ့ဖြစ်ဘူးတဲ့ဘယ်ဒီချိန်မှာမှအဲ့ဒီဆရာပြတဲ့လူအုပ်ကြီးဟာဟိုဒုတ်တွေဓာတ်တွေကင်ပြီးတော့မှဝင်ရောက်ဖြစ်စည်းတာတွေဟိုကအချိုးမဲအောင်ရိုက်ပြီးတော့ရိုက်နှက်တာတွေအဲဒါမျိုးတွေဒီချိန်မှမရှိဘူးသူ့အတူချိန်တန်တဲ့ခါကျရင်တော့သူပြန်ပြီးတော့လူစုခွဲသွားတာမျိုးကြီးပါပဲဆိုတော့ဒါတွေကဟိုသူတို့ဘာသာသူတို့ဟိုချက်ကားပြီးတော့ပြောနေတာပါဒီနေ့ဒီဟိုပြန်ကြိုင်းဝင်ကြီးဦးရထွက်ဒီ VOO ခြေတာတွေလည်းကျွန်တော်ကြားပါတယ်နောက်ပြီးတော့သူ့ဖြစ်ဖို့မှာဒီတင်တာတွေလည်းကျွန်တော်သိပါတယ်အားလုံးကအများစုကနေညာနေတာဒီပြဒါတွေက ဟိုမျက်စိမှိတ်ပြီးတော့ဒိန်ညာနေလို့ပြောလို့ရတယ
်အဲ
သူဟိုကတော့သူပြောတာပေါ့ကားမှနေရက်ခွဲတာတော့မလုပ်သိဘူးပါညာဆိုပြီးတော့မှဒါပေမဲ့သူကအုံတွေ့နေရတာပဲတကယ်တကယ်ကျတော့ဟိုဖြစ်ပုံကဟိုเจ้าသားတွေကလက်နဲ့ဒီပိုင်းလည်းမရှိဘူးဖိတ်ဆို့ရတဲ့ခါကျတော့ဖိတ်ဆို့တာကိုသူပေါက်ထွက်ဖို့သူကြိုးစားတယ်ဘာလို့မှယံပြူတာမဟုတ်ယံလည်းမမူပါဘူးဒါတွေကိုအဲယံမမူတဲ့ဟာကိုမှကနရောလိုအကျင့်အပြင်းထန်နှိမ်နှင်းတဲ့ဟာကြီးကိုဒါဖြစ်လာတဲ့ဟာတွေပါအဲသူတို့ဒိညာတို့ဝါလာဖြန်နာပါအဲ့ဒါတွေကလည်းအောင်မြင်မှုမရပါဘူးဘာလို့ဆိုကျွန်တော်တို့တိုင်းပြည်ပြည်သားတွေရောအကုန်လုံးဒါတွေကမျက်မြင်သက်သေသတင်းတော့တွေပို့တဲ့သတင်းတွေအကုန်လုံးကဟိုဗီဒီယိုကလစ်တွေရောဓာတ်ပုံကလစ်တွေရောအများကြီးရှိနေတာပဲဒါဘယ်လိုမှဒိညာလို့မရပါဘူးအပါအဝင်ဒိညာလို့မရပါဘူးဒီနေညာကြီးတွေကဟိုရှေ့ခေတ်အောင်မှကြံနေခဲ့ပါပြီဒါတွေမလုပ်သင့်တော့ဘူးလို့ပြောကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ဒီအလုပ်သမားတွေဟိုတလုံးတော့ဆန္ဒပြတော့လည်းပဲဟိုသူတို့တာဝန်ရှိတဲ့လူတွေကပြောရတာရှိပါတယ်ဟိုတကယ်လို့ခြေနေတွေကဒီတဲ့ပို့ပြရုံးဝင်းဆန်ကဖြစ်လာမယ်ဆိုရင်ဒီ8 to the 7 power တို့ဘာလို့ထုတ်ရတဲ့အထိဖြစ်လာမယ်ဆိုရင်ပေါ့လေရန်ကုန်စီးပွားရေးချက်ချာဖြစ်တော့ထိခိုက်နိုင်တာတွေရှိတယ်လို့ဘာလို့သူတို့ဘက်ကဟိုစိုးရိမ်တဲ့လူကတော့ဟိုစိုးရိမ်နေတဲ့သဘောတွေတော့ရှိနေတယ်ဒီရန်ကုန်ပြည်သူ့ကြိုးဆောင်ကွန်ရက်ကကိုဇော်ရန်လည်းလေလိုက်မှမှရောက်နေတယ်ကိုဇော်ရန်ပြောပါအောင်ခင်ဗျသူတို့စိုးရိမ်မှုတွေကဟိုခိုင်လုံတဲ့စိုးရိမ်မှုလို့ပြောနိုင်လား
အဲ့သူတို့ဆိုရင်မူရကျွန်တော်အတွက်ကြောင့်တော့ခိုင်လုံမှုမရှိပါဘူးအဲ့ဒါကကျွန်တော်ကအလုပ်သမားတွေလည်းလုပ်တယ်လယ်သမားတွေလည်းလုပ်တယ်အဲ့တော့ကျွန်တော်တို့ဒီတည်သူတည်သားတွေကသူတို့ရဲ့အခက်အခဲတွေကိုကျွန်တော်တို့ကဟိုသူတို့ရဲ့တရားကိုယ်စားလှယ်ဖြစ်တဲ့လွတ်တော်ကိုယ်စားလှယ်ကနေတစ်ဆင့်သူဟာလုပ်ပေးမလားလို့စောင့်စားခဲ့တယ်အပြညာရေးနဲ့ပတ်သက်လို့ကျောင်းသားတွေဆိုလို့ရှိရင်အခုဒါသူတို့တိုင်းပြည်မှာတကယ်ကိုနစ်နာခဲ့တယ်ဟိုနှစ်ပေါင်း50လုံးလုံးနောက်ကျခဲ့တဲ့ပြညာရေးကြောင့်ဒီလိုအခြေအနေရောက်လာတဲ့အတွက်ကိုဒါတို့တောင်းဆိုရဲဒါတို့လူလူကလည်းထောက်ခံတယ်ကျွန်တော်ဆိုရင် AI တိုင်းပတင်ရနေပြီးတော့စပြီးတော့ဟုတ်လားကျွန်တော်ဝန်ရံကော်မတီနေနဲ့ဒေရီယာတိထွက်တာကျွန်တော်တို့ဘယ်ပြည်သူလူလူကမှကျွန်တော်တို့ဆိုရင်လည်းအကြောင်းလည်းမပြောသလိုဒီပညာရေးကကြောက်မှဖြစ်မယ်ဆိုတာပြီးလည်းပြောကြတယ်အဲ့တော့အလုပ်သမားတွေကအခု၄နှစ်တာလွတ်တော်ကြီးက၅နှစ်ထက်ကရောက်လာတယ်တွတ်တော်အခုတစ်သိကိုဟုတ်လားကျွန်တော်တို့အနေနဲ့လာတာတော့မှကျွန်တော်မတတ်မနိုင်ဘူးအဲ့လိုပဲဒီပညာရေးနဲ့ပတ်သက်လို့လည်းဟုတ်လားအခုကျောင်းသားတွေနဲ့ကျောင်းသားတွေတောင်းဆိုတာ17ချက်ကိုလုပ်ပေးမှာမလုပ်ပေးဘူးလားဆိုတာတောင်းမှကျွန်တော်တို့ကသူတို့ကဒါကျောင်းသားတွေရဲ့ဖိအားကြောင့်လုပ်ပေးတယ်လို့လားသူကတစ်ဖက်ကလုပ်ပြီးတော့တစ်ဖက်ကနေကြတော့သူတို့ကအမျိုးမျိုးပေါ့ဟုတ်လားဟိုအဖွဲ့အစည်းပေါင်းစုံကနေပြီးတော့တခါတည်းလွတ်တော်ထဲမှာမရှုပ်ရှုပ်အောင်လှုပ်ရှားတာဖြစ်တယ်ဟုတ်ပြီအဲ့တော့ဒါပဲဖြစ်ဖြစ်ပေါ့နော်ဒါရီကိုတကယ်တမ်းပြည်သူလူထုကစိုးရင်လားဆိုတော့မစိုးရင်ဘလို့ကြောင့်မစိုးရင်လဲဆိုတဲ့ခါကျတော့ဒီပြဿနာတွေကိုရှင်းမှရှင်းရှင်းဟာကျွန်တော်တို့တိုင်းပြည်မှာအခြေတကယ်ကိုကောင်းမွန်တဲ့စနစ်တစ်ခုပညာရေးကိုအခြေခံပြီးကောင်းမွန်တဲ့စနစ်တစ်ခုအလို့သမားဆိုလဲအလို့သမားပြဿနာတွေကိုရှင်းဖို့အတွက်ဒါလိုအပ်ချက်အတွက်လိုအပ်နေပြီဆိုတော့ပြည်သူလူကတော့ပြည်သူလူအများစုကတော့ဒီလိုထောက်ခံတယ်ဟာဆယ်တန်းဆောင်လို့ပဲဒီရှိလို့တချို့မိဘတွေကတော့ဘာပဲဖြစ်ဖြစ်တချို့မိဘတွေကဆယ်တန်းဆောင်ဘက်လောက်ကိုပဲရင်းနှီးပြီးတော့ပေါ့နော်တချို့မိဘပေါ့နော်ဒီမိဘကတော့ဒါကိုပဲဆိုရင်လည်းမိဘရှိကောင်းရှိမယ်တော်တော်လည်းပဲဒီပညာရေးကိုပြောင်းမှဖြစ်မယ်ဆိုတဲ့ပြည်သူကအများစုပါအဲ့တော့ပုံနှင်းနှောင်းနေတက်တာဆိုတာလေအခုကျောင်းသားတွေဆိုခင်လည်းလက်ပြန်လည်းတက်နေမှာပဲတစ်လက်ခါလည်းတက်မှာဒီကျောင်းသားတွေမပေါ်ခင်တည်းကလည်းတက်နေပါဗျာအဲ့တော့ပြည်သူတွေရဲ့ဆိုရင်မှုတွေကရှိနေတယ်ဆိုတာကတော့ရှင်လူကောင်းလေလူပြည်သူလူအများလူကြီးကတော့အဲ့ပုံမှာတိုက်ပြီးတော့မစင်လာပါဘူးခင်ဗျ။တိုင်းပြည်ရဲ့အပြောင်းလဲပုံမှာပဲစင်လာတာပါ။ဒီလိုပဲကျွန်တော်တို့ကနားလည်ရပါတယ်။
ဟုတ်ကဲ့။နောက်တစ်ခုကဒီအာနာပိုင်ဒီဘက်ကဟိုတချို့ဟိုအမှတ်ချက်ပေးရရှိပါတယ်။ဟိုတက္ကနေရှင်လမ်းမောထွက်ဆန္ဒပြနေတယ်ဆိုပြီးတော့ပြောတာမျိုးတွေရှိတယ်။ဒါပေမဲ့တစ်ခုရှိတာတော့ပေါ့နော်ဒီနိုင်ငံတကာအတိုင်းဝိုင်းမှာလည်းဟိုဆန္ဒပြတာမျိုးသူအစိုးရကိုမကြိုက်တာပဲဖြစ်ဖြစ်ဒီအာနာပိုင်ကိုမကြိုက်တာပဲဖြစ်ဖြစ်ဟိုသက်ဆိုင်ရာဟိုဝန်ကြီးဌာနတွေပဲဖြစ်မကြိုက်ရင်လည်းဆန္ဒပြကြတာမျိုးတွေလောရိုးလုံးစင်လိုမျိုးကျွန်တော်တွေ့ဥပါတယ်။နောက်တစ်ခုကဒါတွေကဟိုဆန္ဒပြတဲ့ဒီရွေးချက်တွေမမှန်ရင်လည်းဟိုထောက်ခံမှုဆိုတော့ရမှာလည်းမဟုတ်ဘူးဆိုတော့ဟိုဘာဖြစ်လို့ကျွန်တော်တို့မြန်မာနိုင်ငံမှာအဲ့လိုသဘောထားမျိုးမထားနိုင်ကြတာလဲကျွန်တော်ဒီနေရာမှာဟိုကိုမြင်ရေးကိုမေးချင်ပါတယ်ဟိုနော်ဝေးကသူတို့လည်းမကြသေးခင်ကပဲမြန်မာနိုင်ငံမှာဒီအကြမ်းဖက်ပြီးဖြိုခွဲတဲ့ကိစ္စနဲ့ပတ်သက်ပြီးသူတို့ကန့်ကွက်ဆန္ဒပြခဲ့တဲ့ပုံကိုတရားပါကိုမြင်ရေးဆွေးနွေးလို့ရပါတယ်ခင်ဗျအ
ဲ့ဒါပါလဲဆိုတော့အခုဒီတိတ်ဒီကျွန်တော်တို့ဒီမိုကရေစီအမိခံပြီးတော့ဦးသိန်းစိန်အစိုးရတက်လာကြတဲ့ကပေါ့ဗျာသူတို့ကျူးလွန်နေရာဇဝတ်မှုတွေကမနေတော့ဘူးဗျာတကယ်တမ်းပြောရရင်အခုကိစ္စမှမဟုတ်ဘူးဟုတ်လားလေဗရောင်းမှာကျွန်တော်တို့ဟိုမိလောင်ဘုံနဲ့ခွဲတာနောက်ပြီးတော့ဒီကိုပါကြီးတို့ဒေါက်ခင်ဝင်းတို့အပါကြီးအများကြီးပဲပေါ့ဗျာဟိုကျွန်တော်တို့ကချင်ပြည်မှာလည်းအဲ့လိုပဲလက်တယ်မပေါ်ပဲစစ်တပ်ကတပ်ပစ်ထားအဲ့လိုမျိုးကျူးလွန်နေတဲ့ဟာရှိတဲ့ခါကျတော့ကျွန်တော်တို့အမြင်ကတော့ဒီနိုင်ငံတကာကပြောင်းမလားဆိုပြီးလူကောင်းသူကောင်းလို့စီးရင်တွင်းပြီးတော့ကျွန်တော်တို့လူရသွင်းတာပေါ့ဗျာအဲ့လိုလူရသွေးပြီးလုံးတဲ့ကိစ္စပြန်ပြီးစဉ်းစားသိနေတယ်လို့ကျွန်တော်တို့ကမြင်တယ်ဟိုတနေ့ဆန္ဒပြရလဲကျွန်တော်နော်ဝေဆိုးရကိုပြောခဲ့တာအဲ့ဒါပဲအဓိကပြောတာပဲဖြစ်တယ်အခုလည်းကျွန်တော်တို့ဒီတည့်နေ့အတွင်းမှာကျွန်တော်တို့ပုံမှန်တမျိုးနဲ့ကျွန်တော်တို့ထပ်ပြီးပြောဦးမှာပဲဖြစ်ပါတယ်အဲ့တော့ဒီလိုမျိုးကျွန်တော်တို့ဟိုနိုင်ငံတကာကမပါဘူးဆိုရင်ပေါ့ဗျာအဲမှာထင်တိုင်းကျဲနေတာဗျာအခုလုံချင်တိုင်းသူတို့လုံနေတဲ့ကိစ္စကိုကျွန်တော်တို့ဘလောက်ပဲအော်သူတို့ဘာမှနားမထောင်ဘူးဟဲ့လားအတိုက်ခံတွေလည်းပြောနေတာပဲပေါ့ဗျာဒီ civil society တွေကလည်းအကုန်ဝိုင်းပြောတယ်မလုပ်ပါနဲ့လို့ပြောနေလဲ
သူတို့ကလက်မခံဘူးဗျအဲ့တော့ကျွန်တော်တို့အနေနဲ့မြင်တာကတော့နိုင်ငံတကာအပိုင်းဝိုင်းကဟိုအရင်လိုပေါ့ဗျာဆန်ရှင်တွေပါတယ်တော့ကျွန်တော်တို့မပြောနိုင်ဘူးပေါ့ဗျာကျွန်တော်တို့ကလည်းပြောနိုင်ပြီးလုံနိုင်တဲ့အင်အားလည်းရှိတာလည်းမဟုတ်ဘူးသို့တော်လည်းပဲဒီလိုမျိုးမတရားမှုတွေဖြစ်နေတာတွေကတော့ကျွန်တော်နိုင်ငံတကာမှာတိတိကျကျပြတ်မှာကျွန်တော်တို့ပူပြီးလုပ်မယ်ပြီးတော့ဒီအခြေအနေကြီးရှိနေတဲ့အတွက်ကြောင့်မလို့အရင်ကဥသိမ်းစိန်ကိုအပေါ်မှာဟလာထောက်ခံမှုတွေပေးထားတဲ့ကိစ္စတွေကလူတို့ကိုဖိနှိပ်ဖို့ဟလာဒုတ်ထုတ်ပေးသလိုမျိုးဖြစ်နေတယ်ဆိုတာကိုတော့ကျွန်တော်တို့ကပြောရနိုင်မယ်အဲ့တော့အဲ့လိုပြောမှပါလေနိုင်ငံတကာကြီးကပြန်စည်းစားရမှာဖြစ်တယ်ဘာပြောလဲဆိုတော့အခုပဲကြည့်ပါကျွန်တော်တို့ဒီစစ်တပ်ရဲ့ plate တွေကိုဟလာဒီ EU ကသင်တန်းပေးနေတာဟလာသူတို့ကတော့ရည်ရွယ်ချက်အကောင်းနဲ့ပေးတာလည်းဖြစ်ဖြစ်မှာပေါ့ဗျာဒါပေမဲ့အဲ့လိုမျိုးထောက်ခံမှုတစ်ခုရသွားပြီဆိုရင်ကျွန်တော်တို့တိုင်းပြည်ရဲ့အချင်းကတော့ခဏပြည်သူလူထုပေါ်မှာဖိနှိပ်မှုကပိုပြီးဖြစ်လာတာပဲဒါကကျွန်တော်တို့တမိုင်းတစ်ချောင်းလုံးမြင်ရတယ်အဲ့တော့နိုင်ငံတကာထောက်ခံမှုရတယ်ဆိုတာသူတို့ကဟိုကိုယ့်ပြည်သူပြစ်တတ်ဖို့ license ရတယ်လို့ယူဆထားတဲ့သူတွေအတွက်ကတော့နိုင်ငံတကာထောက်ခံမှုရုပ်သိမ်းနိုင်မှုကျွန်တော်တို့ကြိုးစားပါမှာပဲဖြစ်မယ်အဓိကကျွန်တော်ပြောချင်တာတော့အဲ့ဒီအချက်ကတော့အဓိကပြောချင်ပါတယ်
ဟုတ်ကဲ့ကျွန်တော်တို့ဒီမှာတောထရှင်နေဆွေးနွေးခန်းအတွက်ပို့ထားတဲ့ email တချို့လည်းရှိပါတယ်ကျွန်တော်တို့အရင်ဆုံးတော့ကိုကျော်ဘူတထောင်ဆိုပြီးပို့ထားတယ်ကိုညာဝင်းအောင်ကျေးဇူးပြုပြီးဖတ်ပေးပါခင်ဗ
ျဟုတ်ကဲ့ပါခင်ဗျအမေရိကန်နဲ့ဆက်ဆံရေးပွင့်လင်းသွားသဖြင့်နိုင်ငံသားယင်းနီမြို့နံမှုအတော်များများဝင်လာခဲ့ပါသည်ကမ္ဘာ့ဘဏ်အာရှဖွံ့ဖြိုးရေးဘဏ်တို့မှဒေါ်လာတန်းထောင်ချီ၍အကူအညီများရခဲ့ပါသည်အရေးကြီးသည့်အနှစ်သာရတစ်ခုမှာတက်မတော်နောက်ပြန်လှည့်ရန်အတွက်ထိုက်တင်သောအဟံတားဖြစ်စေသည်ဟုမိမိနားလည်ပါသည်တခုတတိထားရမည်မှာယင်းဤအချိန်တည်းတရုတ်ယင်းဤမြို့နံမှုဒေါ်လာတန်းပေါင်း 2,000 ခန့်မြှုပ်နှံပြီးချိန်တွင်အမေရိကန်ယင်းဤမြို့နံမှုမှာဒေါ်လာတန်း200ခန့်သာရှိပါသေးသည်ဤကိန်းဂဏန်းများမှဆိုလိုသည်မှာအမေရိကန်နှင့်ဥရောပနိုင်ငံများသည်2015ခုနှစ်ရွေးကောက်ပွဲကိုစောင့်ကြည့်နေခြင်းဖြစ်သည်ဟုနားလည်ရပါသည်ထို့ဖြစ်၍2015ရွေးကောက်ပွဲမမှန်မကန်ဖြစ်လျင်တိုင်းပြည်သည်အကြဘက်ကိုဥတီသွားနိုင်ပါသည်မမန်ကကန်လုတ်ပေးလိုက်ပါကတိုင်းပြည်သည်အတက်ဘက်သို့ဥတီသွားနိုင်ပါသည်ထို့ကြောင့်မြန်မာအစိုးရအနေဖြင့်နိုင်ငံတကာမှအမြင်ကြည်လင်အောင်အကြမ်းဖက်မှုများကိုရှောင်ရှားသင့်ပါသည်ယခုဖြစ်ပွားနေသောနေဆက်စစ်ပွဲများဆန္ဒပြသူများအားအစိုးရ၏အကန့်အတွဲကြမ်းတမ်းမှုတို့အပေါ်ပြည်သူများကလည်းအမှန်တကယ်စိုးရိမ်ကြပါသည်အနောက်နိုင်ငံများမှတင်းကျပ်စွာကန့်တွဲမှုရှိလာခဲ့ရင်လည်းမြန်မာကိုတရုတ်၏ရင်ခွင်တဲသို့တွန်းပို့သလိုဖြစ်နေပေလိမ့်မည်နိုင်ငံတကာအစိုးရများကလည်းနောက်ပြန်လှည့်မှုကိုမဖြစ်စေရန်အတွက်အပြူသဘောဖြင့်ဆွဲခေါ်ဆက်ဆံသင့်ပါသည်ထို့ကြောင့်ပိတ်ဆို့မှုထက်ရွေးကောက်ပွဲမျှတရေးကိုဥတီကမျှခေါ်ဆက်ဆံသင့်သည်ဟုယူဆပါသည်တဲ့
ဟုတ်ကဲ့ကျေးဇူးပါခင်ဗျာနောက်တစ်ယောက်လည်းရှိပါသေးတယ်သူကတော့မောင်ရှိုင်းထက်အောင်နီးပညာတက္ကသိုလ်စောက်ထက်နေကျောင်းသားလို့ရေးထားပါတယ်သူရေးထားတော့ကျွန်တော်ကတော့အခုအစိုးရရုပ်သေးအစိုးရလို့ပဲမြင်ပါတယ်တဲ့ဥသိမ်းစင်ကလည်းမင်းသားခေါင်းဆောင်ထားတဲ့ဘလူးဖြစ်ပြီးအခုမှရုံလုံးပေါ်လာတာပါတဲ့သူနာအကြံပေးတွေကအစတယောက်မှသဘောထားပြောင်းပြောင်းတဲ့သူတွေမပါဘဲနဲ့ reform process ကလည်းရှေ့တုန်းမှမဟုတ်ဘူးဆိုတာပြည်လည်ပြည်မှာဆင်းနေတယ်လို့ထင်ရှားနေပါတယ်ဆိုပြီးပြောထားပါတယ်ဆိုတော့ဒါတွေကဟိုပြည်ရင်းကတုံ့ပြန်ချက်တွေပေါ့နော်ဒါနဲ့တစ်ဆက်တည်းမှာကျွန်တော်ဟိုပြည်ရင်းကတုံ့ပြန်ချက်တွေဆိုရင်လည်းနိုင်ငံတကာအနေနဲ့ပတ်သက်လို့စိုးရိမ်ချက်တွေလည်းဒီထဲမှာပါလာတော့ကျွန်တော်နောက်တစ်ချက်ကိုဆက်ပြီးဆွေးနွေးကြပါမယ်ဒီနေ့လေဗရန်မှာဖြစ်ခဲ့တဲ့ကိစ္စနဲ့ပတ်သက်လို့လည်းရန်ကုန်မှာရှိတဲ့ဘရစ်ရှားတန်ရုံကလည်းချက်ချင်းဆိုလိုညင်ညာချက်ထုတ်ပါတယ်လေဗရန်မှာဖြစ်တဲ့ကိစ္စနဲ့ရန်ကုန်မှာတော့လုံခြုံရေးအာဏာမဟုတ်တဲ့သူတွေကဖန်နဲ့စီးတဲ့ကိစ္စတွေကိုစိုးရိမ်တယ်လို့ပြောပါတယ်ဟို EU ကလည်းပဲအင်အားသုံးနေတဲ့ကိစ္စကိုအမြန်ဆုံးစုံစမ်းစစ်ဆေးပါဆိုပြီးတိုက်တွန်းတဲ့ကြေညာချက်ထုတ်ပါတယ်ဒီလိုပဲလူ့ခွင့်ရေးဖွဲ့စည်းတွေကလည်းဟိုချက်ချင်းဆိုလိုပဲကြေညာချက်တွေတောက်လျှောက်ထုတ်လာတယ်ကျွန်တော်တွေ့ပါတယ်ဆိုတော့ဒီမကြာခင်နှစ်တွေလုံးကပဲမြန်မာနိုင်ငံနဲ့ပတ်သက်ပြီးရင်းနှီးနှီးပြန်ဆက်ဆံလာတာတွေမှာအခုဖြစ်ဖြစ်တဲ့အကြောင်းသတိထားလာနိုင်သလားနောက်ဘလို့ရက်ကတ်မှုမျိုးတွေရှိလာနိုင်တယ်လဲဟိုဆရာဦးစီတော်အောင်မြင်အရင်ဆုံးဆွေးနွေးပေးပါဦးခင်ဗျာအ
ဲနိုင်ငံတကာရဲ့ချင်းကမှုကတော့ဒါတို့ကတော့မှန်ပါတယ်တိုင်းပြည်ကိုဟိုကင်တွေတဲ့အစိုးရတွေဟိုဒီမိုကရေစီကြီးကြပ်ကြနဲ့အကောင်းဆုံးမှုကင်တွေနိုင်အောင်သူတို့တွေအကူအညီပေးတယ်အကြံဉာဏ်တွေပေးတယ်ဤပညာတွေပါတွေအကူအညီပေးတယ်ဒီလိုတွေလုပ်ကြပါပဲဒါပေမဲ့တိုင်းပြည်ထဲမှာလုံတဲ့စီမှာကတော့ဟိုအရင်တိုင်းမပြောင်းလဲတာတွေရှိတယ်အခုဒီပြဿနာတွေကအခုမှဒါစဖြစ်တာတော့မဟုတ်ဘူးဦးသိန်းစင်အစိုးရတက်လာပြီးကလေးကဘယ်လိုလဲကျွန်တော်တို့ဖွဲ့စည်းပုံမှာဘာပြဿနာသွားတွေ့ရသလဲဆိုတော့ဦးသိန်းစင်အစိုးရဖွဲ့သက်သက်ပဲအခုဒီပြဿနာတွေအကုန်လုံးလုပ်နေတာကပြည်ထောင်စုဝန်ကြီးဌာနကလုပ်နေတာအဲတောက်လျှောက်လုပ်နေတာတိုင်းပြည်ကလည်းနေပြီးတော့မှဒီမှန်မှန်ကန်ကန်တခြားသောမိနာမရှိလို့ဟိုဆန္ဒပြတာပါညာဖြစ်လာပြီးဆိုတဲ့ခါကျတော့ဒါအရင်ဖြစ်တော့အတိုင်းပဲတကယ်တော့စားဆင်ဆိုတာလေအရင်ဖြစ်တော့ကသူတို့သုံးရဘူးတာပဲအဲ့တော့ပြည်ထောင်စုဝန်ကြီးဌာနကအဲ့လိုမျိုးတွေအဓိကလုပ်နေတယ်ဆိုတော့ပြည်ထောင်စုဝန်ကြီးဌာနရဲ့ကြေညာဖြစ်နေတာပေါ့ဆိုတဲ့ခါကျတော့ဒါကိုသေချာကျွန်တော်တို့မြင်တတ်ပြီးတော့မှဒီဝန်ကြီးဌာနနဲ့ပတ်သက်လို့ဘယ်လိုဆက်ပြီးတော့လုပ်ရင်ကောင်းမလဲဆိုတာဖြေရှင်းရမှာကောင်းမယ်ဘာဖြစ်လို့လဲဆိုတော့မတော်တဆပေါ့ဒါတိတ်တော့မဖြစ်နိုင်ပါဘူးမတော်တဆပေါ့ဒါတို့ကတော့နောက်အစိုးရအဖွဲ့အစည်းတွေပါနေပြက်လာတယ်ဆိုရင်တော့မှဒီပြည်ထောင်စုဝန်ကြီးဌာနက ဒါတမတော်ကနေတာဝန်ပေးတဲ့ဒါဘူဂျုံပြောက်ပြောက်ရဲ့လက်အောက်ထဲမှာရှိနေဦးမှာပဲအဲ့ဒီခါကျဒီတိုင်းပြည်ကိုအခုလိုပဲဆက်ပြီးတော့ဒုက္ခပေးနေရင်တော့ဒါတော်ကိုအဆင်မပြေဘူးမှာပေါ့ဒါတို့ဝိုင်းကြီးဆိုင်ရဖို့လိုမယ်လို့တော့ထင်ပါတ
ယ်။ဟုတ်ကဲ့ကိုဇော်ရဲ့အမြင်ကိုပြောပါအောင်ခင်ဗျာနိုင်ငံတကာအနေနဲ့မြန်မာနိုင်ငံလက်ရှိအခြေအနေဒီပေါ်မှာအခုချိန်မှာဘယ်လိုချင်းကပ်တဲ့နယ်လို့ယူဆလဲ
။ဟုတ်ကဲ့ဘယ်လိုဖြစ်တဲ့လဲဆိုလို့ရှိရင်တို့ချင်းကပ်တဲ့အခါမှာတော့ပြည်ပြည်သားသားနဲ့ချင်းကပ်မယ်နောက်တစ်ခါတို့လေ့ကျင့်မှုအပိုင်းတွေကိုလည်းတိတိပို့ပြီးတော့ဟလာဆွဲဆောင်မှုရှိရှိနဲ့တိတိပို့ပြီးတော့အနည်းကချိကျပြီးတော့ဟလာတကယ်ဒီ facility ဘိုင်းရောဝေအားလူအားရောနောက်တစ်ခါဒီနိုင်ငံလူတွေကိုဟိုခေါ်ပြီးတော့လေ့ကျင့်ပေးတာမျိုးတွေရောရှင်းပြရတော့ဗျာရင်ကျေးတိမ်မွေ့လာအောင်လုပ်တဲ့နည်းကတော့ဒီသူဒီရဲတွေနဲ့ပြည်ထောင်စုကြီးဌာနနဲ့ဟာဒီအစိုးရရရှိတဲ့ mindset လို့ခေါ်တဲ့သူရဲ့ဒီနှစ်ပေါင်းများစွာပေါ့နော်လုံခြုံရေးဆက်ကြပဲကြည့်တဲ့အမြင်ကိုကြောင်းလဲပြီးတော့ဟလာတကယ်ဒီလူလူနဲ့ဆက်ဆံတဲ့ဒီမိုကရေစီကိုနားလည်တဲ့ဘဟုဝါဒကိုယုံကြည်တဲ့ပုံစံကိုပြောင်းလဲတဲ့ဟိုပြောင်းလဲနိုင်အောင်တကယ်သူရဲ့ mindset နဲ့အတွင်းမြင်ရောအကုန်လုံးကိုပြောင်းလဲနိုင်အောင်တကယ်ဟိုပူပူကက်ကနင်းနီးကက်ကနဲ့လုံမှသာလျှင်ဒီဥစ္စာကတော်တော်လေးသူတို့ဟိုလိုချင်တဲ့ပုံစံကိုရမယ်ကျွန်တော်တို့ပြည်သူတွေအတွက်လည်းအကျိုးရှိမယ်နောက်ပြည်သူတွေကလည်းပဲဒါကိုအမှန်အမှန်တိုင်းအရှိ့အရှိတိုင်းပေါ့အခုတည်းပို့ပြီးတော့ဟာကျွန်တော်တို့ကိုမင်းလည်းပြောတဲ့ပုံစံနဲ့တော့မှပဲဒီကြတနာတော်တော်လေးရှိမှာပေါ့နော်လာလာလေးကောင်းလာနိုင်စရာရှိတယ်ခင
်ဗျဟုတ်ကဲ့ဟိုကိုမြင့်ရေးကိုလည်းကျွန်တော်အလှည့်ပေးခြင်းပါလေကိုမြင့်အခုလက်ရှိအခြေအနေဒီပုံမှာနိုင်ငံတကာအတိုင်းဝန်းနေနဲ့ဘလို့ချင်းကပ်တင်တယ်လဲဆိုတော့ကိုမြင့်ရေးတို့ကပြပမှာလဲလှုပ်ရှားနေကြတဲ့လူတွေဆိုတော့ကိုမြင့်အမြင်ပြောပါဦးခင်ဗျအ
ဲကျွန်တော်တို့အနေနဲ့ချင်းကပ်တင်တယ်ဆိုတဲ့နေရာမှာတော့သူတို့အခြေအနေသိတာလည်းရှိတယ်ကျွန်တော်တို့နိုင်ငံတကာမှာရောက်နေတယ်ကျွန်တော်တို့တွေကလည်းတကယ်သူတို့မမြင်တဲ့ဟာတွေပေါ့သူတို့မမြင်နိုင်တဲ့ဗမာချင်းပဲသိနိုင်တဲ့ကိစ္စတွေကိုကျွန်တော်တို့ကဖွင့်ပြီးပြောတဲ့ပြောပြမယ်အဓိကတော့ကျွန်တော်တို့ကလူခွင့်ချိုးဖောက်မှုကိုအခြေခံပြီးတော့ဟိုလာနောက်ပြီးတော့ဒီဟိုတင်းပေါ့တာဝန်ခံမှုမရှိတာနောက်တစ်ခါဒီအချင်းပြတ်ခြားစားမှုဖြစ်နေတာတွေကိုပြောတဲ့ပြောပြရင်သူတို့အနေနဲ့ဘာပဲဖြစ်ဒီနိုင်ငံတွေကတော့ဟိုဒီမိုကရေစီသူတို့လူထုအခွန်တန်းလူထုတွေကိုသူတို့ငဲ့ရတဲ့အတွက်အတိုက်ခံပါတီတွေကိုကျွန်တော်တို့ငဲ့ရတဲ့အတွက်ကြောင့်မို့လို့သူတို့ရဲ့ policy ကအရင်တော့ဥပမာအားဖြင့်ကျွန်တော်တို့ရင်းနှီးမြှုပ်နှံတာတွေကိုချက်ချင်းရုပ်ချင်မှယုံသိမ့်နိုင်မယ်သို့တော်လည်းပဲအခုညီပေးနေတာတွေကိုတော့သူတို့ပြန်ပြီးတော့စဉ်းစားနိုင်ရပေါ့ဗျာအဲ့လိုမျိုးဖြစ်တဲ့အတွက်ကြောင့်မို့လို့ကျွန်တော်တို့ဘက်ကသူတို့ဘာလုပ်မယ်ဆိုတော့ကျွန်တော်တို့မပြောနိုင်ဘူးဒါပေမဲ့ကျွန်တော်တို့ဘက်ကတော့နိုင်ငံတကာမှာရောက်နေတဲ့ကျွန်တော်တို့ဒီမိုကရေစီအင်အားစုတွေကသူတို့ဗမာပြည်တွင်းမှာဘာဖြစ်နေတယ်ဆိုတာကိုသူတို့ကျွန်တော်တို့ကပြောပြရမယ်တာဝန်ရှိတယ်သူတို့တွေကကျွန်တော်တို့လည်းပို့သိတယ်ဆိုတော့အတွေးမျိုးမတွေးပဲနဲ့ကျွန်တော်တို့အခုမြင်နေရတဲ့ဟာဒီလူတွေသိရတယ်ကျွန်တော်တို့သိတယ်ဆိုတာမျိုးကျွန်တော်တို့ပြောပြရမယ်အခုကျွန်တော်တို့ကတော့ဒီမျိုးပဲကင်ဆယ်ပြီးတော့ကျွန်တော်တို့ကဆက်လုပ်သွားမယ်အဲ့ဒါသာလေအဖြေဖြစ်တယ်လို့မြင်တယ်သူတို့ဆုံးဖြတ်ဖို့ကတော့ကျွန်တော်တို့နဲ့မပတ်သက်ဘူးဒါပေမဲ့သူတို့အချက်လက်ပေးဖို့ကတော့ကျွန်တော်တို့ကတာဝန်ရှိတယ်ကျွန်တော်ကတော့အဲ့လိုပဲခံယူထားပါတယ
်ဟုတ်ကဲ့ကိုမြင့်ကျေးဇူးတင်ပါတယ်ပါဝင်ဆွေးနွေးတဲ့ပုဂ္ဂိုလ်ရအားလုံးနဲ့အထူးပဲကျေးဇူးတင်ပါတယ
်ဒါကတော့ကိုအောင်လွင်ဦးစီစဉ်ပြီးတော့ထုတ်လုပ်သူမက်ခင်ဖြူထွေးရဲ့အကူအညီနဲ့တင်ဆက်ခဲ့တဲ့အင်္ဂါညတရိုက်လေးလံအစီအစဉ်ကိုပြန်လည်နားဆင်ခဲ့ကြရတာဖြစ်ပါတယ် VOA American အတန်ကဗိုလ်ထူးနေ့မနေ့ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်ခင်ဗျာ
American Soya ရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။လွန်ခဲ့တဲ့15နှစ်အတွင်းကြီးမားတဲ့ဤပညာဖွံ့ဖြိုးတိုးတက်မှုတွေကနေလူ့အဖွဲ့အစည်းအတွက်ကြီးမားတဲ့အကျိုးကျေးဇူးတွေရလာပါတယ်။ဆက်သွယ်ရေးတွေတိုးတက်လာ၊စေတုတ္တနာလုပ်ငန်းတွေနဲ့ဤပညာတွေပိုကောင်းလာတာပါ။ဒါပေမဲ့လည်းကမ္ဘာတိုက်ကြီးနှစ်တိုက်အကွာမှာရှိတဲ့ကိုပစ္စည်းရောင်းသူတွေစီကနေဈေးလန်းဝယ်နိုင်တဲ့ဤပညာတွေကပဲနိုင်ငံကျော်ဖြတ်ရာဇဝတ်ကိန်းတွေအနေနဲ့တရားမဝင်အလုပ်တွေလုပ်ကင်နိုင်စေပြီးခိုးမှုလိုမျိုးအသက်မဟုတ်တဲ့ပြစ်မှုတွေကိုကျူးလွန်ဖို့နီလန်းအသက်တွေရစီပါတယ်။အသက်32နှစ်အရွယ်ရုရှားနိုင်ငံသားယက်ဖ်ဂျင်နီမီခိုင်လိုဗစ်ဘဂါဂျက်ဖ်ကိုအွန်လိုင်းပေါ်မှာ Lucky 12345နဲ့ Slavic အဖြစ်သိကြပါတယ်။ Game Over Zeus နဲ့ Crypto Locker တို့လိုကွန်ပျူတာမားဝဲတွေကိုတီထွင်ထုတ်လုပ်အသုံးပြုတဲ့ရုရှားနဲ့ယူကရိန်းအခြေစိုက်တရားမဝင်စိုက်ဘာလုပ်ငန်းတစ်ခုရဲ့ခေါင်းဆောင်အဖြစ်အမေရိကန်တရားရေးဌာနရဲ့တရားစွဲဆိုချက်မှတ်တမ်းမှာဖော်ပြထားပါတယ် Game Over Zeus Malware ဟာကမ္ဘာတဝန်းကွန်ပျူတာလုံးရေပေါင်းတပ်တန်းအထိကိုဝင်ရောက်အန်ဒရယ်ပြူတာကြောင့်အမေရိကန်စီးပွားရေးလုပ်ငန်းတွေနဲ့စားသုံးသူတွေမှာဒေါ်လာတန်းတရာကျော်ငွေကြေးအရဆုံးရှုံးနစ်နာခဲ့ရတာပါဘဂါဂျက်ဖ်ကို2012ခုနှစ်ကနီဘရာစကာပြည်နယ်2014ခုနှစ်ကပန်ဆယ်ဗေးနီးယားပြည်နယ်တွေမှာတရားစွဲတင်ခဲ့ပါတယ်အမေရိကန်ဆိုရဟာနိုင်ငံတကာမှာအမိန့်တွေနဲ့ပူးပေါင်းပြီးအဲဒီ software ကို2014ခုနှစ်မေလနဲ့ဇွန်လတွေမှာဟန်တာဖျက်ဆီးနိုင်ခဲ့ပြီးမဲ့ဘဂါဂျက်ကိုတိုင်ကတော့လွတ်နေစေပါ Jeff ချင်းကြီးဘဂါဂျက်ကိုဖမ်းမိနိုင်စေဖို့ဒ
ဒါမှမဟုတ်ပြည်တံချမှတ်နိုင်စေဖို့တရင်ပေးနိုင်သူကိုအမေရိကန်ဒေါ်လာ3သန်းအထိစုငွေချိမြှင့်မယ်လို့အမေရိကန်နိုင်ငံသားရေးဌာနကဖေဖော်ဝါရီလ24ရက်နေ့မှာကြေညာထားပါတယ်။ဒါဟာဖြင့်စိုက်ဘာရာဇဝတ်မှုကျူးလွန်သူတဦးအပေါ်အမေရိကန်တာဝန်ရှိသူတွေစုငွေထုတ်ဖူးသည်။ထဲမှာအမြင့်ဆုံးပဲဖြစ်ပါတယ်။ဗကားဂျက်ဖ်နဲ့ပတ်သက်တဲ့နောက်ထပ်အချက်လက်တွေကိုနိုင်ငံဖြတ်ကျော်ရာဇဝတ်မှုကင်းများဆိုင်ရာစုငွေအစီအစဉ်ရဲ့ website www.state.gov/tocrewards မှာကြည့်ရှုနိုင်ပါတယ်။ဗကားဂျက်ဖ်နဲ့ပတ်သက်လို့သတင်းပေးနိုင်သူဘယ်သူမှမစိုးအနည်းဆုံးအမေရိကန်တန်ယုံဒါမှမဟုတ်ကောင်စစ်ဝင်ယုံကိုဆက်သွယ်နိုင်ပါတယ်။ဒါမှမဟုတ် tips.fbi.gov ဆိုတဲ့ website ကနေလည်းသတင်းပေးပို့နိုင်ပြီးပေးပို့သည့်သတင်းအားလုံးကိုအထူးလျှို့ဝှက်သတ်မှတ်ထားမှာဖြစ်ပါရခင်ဗျာ။
အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပေးပါပါရှင်
။တော်ရရှင်တို့အခုနားဆင်ခဲ့ရတာကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်လာဖြစ်ပြီးတော့ VOA ရဲ့အပေါ်မဟုတ်တဲ့အကြောင်းထပ်မံပြီးတော့အသိပေးလိုပါတယ်ခင်ဗျာ။ကျွန်တော်တို့ VOA အမေရိကန်အတန်ကိုဝေဖန်အကြံပေးစာတွေနဲ့အတူနားဆင်လို့သမျှသချင်းတွေကိုအီးမေးလ်နဲ့ပို့ဖို့တောင်းဆိုလိုသူတွေအတွက် VOA ရဲ့အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။တယ်လီဖုန်းနဲ့ဆက်သွယ်ရင်တော့ VOA ရဲ့တယ်လီဖုန်းနံပါတ်က1-232-382-555လေးဖြစ်ပါတယ်။ VOA ကိုစာတိုက်ကနေဆက်သွယ်ခြင်းနဲ့ဆိုရင်တော့ VOA ရဲ့လိပ်စာကတော့စာတိုက်တက်တာအမှတ် 855 ဗဟိုစာတိုက်ကြီးကာနာလန်ရန်ကုန်မြို့ဖြစ်ပါတယ်ခင်ဗျာ။ဘိုလ်ရူးနေမနေ့ဖက်အစီအစဉ်လေးမကြခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်။အခုတော့ကြမ်းရှိနေသေးတဲ့အချိန်မှာနိုင်ငံတကာသတင်းအချင်းချုပ်ကိုကိုဇော်ဝင်းလှန်ကကြီးညာပေးပါလိမ့်မယ်ခင
်ဗျ။ပဲခူးတိုင်းလက်ပတန်းမြို့မှာပညာရေးဥပဒေပြင်ဆင်ရေးဆွဲရေးအတွက်ညင်းကြံစွာဆန္ဒပြနေကြတဲ့ပြည်မကျောင်းသားတပိတ်စခန်းကိုလူမျိုးရေးတပ်ဖွဲ့တွေကအင်္ဂါနေ့မှာအင်အားသုံးဖြိုခွင်းခဲ့ပါတယ်။လူမျိုးရေးတပ်ဖွဲ့တွေရဲတွေကနမတုတ်တွေနဲ့လက်ရနေတဲ့ပုံတွေလက်နဲ့မဲ့ကျောင်းသားလူငယ်တွေကိုရဲတပ်ဖွဲ့ကအလုံးအရင်းနဲ့ရိုက်နေတဲ့ပုံတွေလည်းအင်တာနက်လူမှုကွန်ရက်တွေမှာပြန့်နှံ့နေပါတယ်။ကျောင်းသားတွေအနေနဲ့ခွင့်ပြုချက်မရပဲရန်ကုန်မြို့ကိုချစ်တက်ဖို့စီစဉ်နေတဲ့အချိန်မှာအဲ့ဒီလိုအကြမ်းဖက်မှုတွေဖြစ်သွားတာလို့ဆိုပါတယ်မြန်မာအနာပိုင်တွေကညဉ့်ညန်းစွာဆန္ဒပြသူတွေကိုအဲ့ဒီလိုအကြမ်းဖက်ဖြိုခွင်းလိုက်တဲ့အပေါ်အမေရိကန်ပြည်ထောင်စုကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းအဝိုင်းကဖြစ်တင်ဝေဖန်မှုတွေလည်းထွက်ပေါ်နေပါတယ်မြန်မာနိုင်ငံရဲ့လူ့အခွင့်အရေးအခြေအနေတွေကိုလက်တွေ့လေ့လာသုံးသပ်ဖို့2015ခုနှစ်ဇန်နဝါရီလကမြန်မာနိုင်ငံကိုဒုတိယကြိမ်သွားရောက်ခဲ့တဲ့ကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်မစ်စီယန်ဟီလီကမလ9ရက်နေ့ကအစီအခံစာထုတ်ပြန်လိုက်ပါတယ်ပူဒီတာဝန်ခံပြီးပွင့်လင်းတဲ့အစိုးရဖော်ဆောင်မှုအပါအဝင်ဒီမိုကရေစီနဲ့ပြည်ပြင်ပြောင်းလဲမှုတွေလုပ်ဖို့သမရဦးသိန်းစိန်ကသူ့ရဲ့သမရတက်တာမှာဂရီတွေပေးခဲ့တဲ့အကြောင်းပို့လွတ်လပ်တဲ့သတင်းမီဒီယာအပြင်လူထုကိုသဘောထားအမြင်ဖော်ထုတ်ခွင့်ပြုဖို့2011ခုနှစ်မှလကစပြီးတိုးတက်တဲ့ပြောင်းလဲမှုတွေစခဲ့ပေမဲ့သူပထမအကြိမ်တွားရောက်ခဲ့တဲ့2014ခုနှစ်ဇူလိုင်လကတဲ့အခုအခါဒီမိုကရေစီအခွင့်အရေးကန့်သတ်ချုပ်ချယ်မှုတွေပုံများလာရတာကိုတွေ့ရတယ်လို့ဆိုပါတယ်တူရကီနိုင်ငံနယ်စပ်မှာရှိတဲ့ IS အစ္စလာမစ်စစ်သွေးကြွတွေရဲ့အချင်းထောင်ကနေမကြသေးခင်ကဖမ်းဆီးခံရတဲ့ကတ်လူမျိုးစုတပ်ခိုက်ရေးသမားတွေအပါအဝင်အချင်းသား80လောက်ထွက်ပြေးလွတ်မြောက်လာတယ်လို့စီးရီးယားနိုင်ငံအစ်ပိုင်းဒေသမှာရှိတဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူတွေကပြောပါရခင်ဗျာ။အီရန်အစိုးရနဲ့ရနိုင်ဖို့အလားအလာရှိတဲ့နျူကလ িয়ার သဘောတူညီမှုဟာသမ္မတဘာရက်ဥဘားမားရဲ့ရုတ်တက်တာကုံဆုံးပြီးတဲ့နောက်ပိုင်းမှာပြက်ပြားသွားနိုင်တယ်လို့အမေရိကန်ရီပပ်ဘလစ်ကန်အထက်လွှတ်တော်မှအုပ်စုကသတိပေးအကြောင်းကြားစာဟာအမေရိကန်ပြည်ထောင်စုအနေနဲ့ယုံကြည်စိတ်ချမှုမရှိဘူးဆိုတော့ပြသလိုက်တာပဲလို့အီဒန်ကတုံ့ပြန်ပြောဆိုလိုက်ပါတယ
်။နိုင်ငံတကာသတင်းချင်းချုပ်ကိုကိုဇော်ဝင်းလှန်ကြီးညာသွားတာဖြစ်ပါတယ်။အခုမနေ့အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးတော့အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ဇူဘယ်အယ်တယပ်ဖြစ်ပါတယ်။ကျွန်တော်ဆမ်မိုးဝေပါ။ဂူထုတ်လို့နဲ့တနအီစာအစီအစဉ်ကိုမနေ့၈နာရီကနေ9နာရီထိလိုင်းတုံမီတာ16.9နဲ့25တို့ကနေပြန်လည်ပြီးတော့နားဆင်နိုင်ပါတယ်။တို့တရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOE ကိုနားဆင်တဲ့အတွက်ကျေးဇူးပါခင်ဗျာ။
This program has come to you from the Voice of America, Washington.